Welcome to the Voice of America in Burmese.
Mingla menek ma shin. Washington Bureau of VOA American တန်ကနေ2015ခုနှစ်မေလ24ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ရန်နိုင်ပါဒီမနက်မှာတော့အိုင်ယာလန်နိုင်ငံမှာလိင်လူချင်းထိမ်းများတာကိုလူလူဆန္ဒကောက်ခံခဲ့တာမာထောက်ခံတဲ့ဘက်ကအနိုင်ရသွားပါတယ်ယူကရိန်းမှာတော့ကာဗွန်ကွဲခဲ့တဲ့အတွက်ခွဲထွက်ရေးသဘုံတက်မှုတဦးသေဆုံးသွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာမန္တန္တာချန်နယ်အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီကိုရင်နိုင်လှစီပြေဒုက္ခတော်လှစီပြေဒုက္ခတဲ့200ကျော်ရှိနေတဲ့ရခိုင်ပြည်နယ်မောင်းတောမြို့နယ်ကကယ်ဆယ်ရေးစခန်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်
We hope that similar action will be taken in case there are further other boats and other
ကဲဆယ်ရေးစခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ Mr. Nambia ပြောသွားတာပါသတင်းအစီအစဉ်အပြည့်မှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ဒေါက်ဆန်းစုကြည်ရဲ့ပူတာဝခီးစဉ်အကြောင်းကိုလည်းပြောပြမှာပါအဲ့ဒီနောက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ရွေးကောက်ပွဲဘယ်ဟာကိုဦးစားပေးနေတယ်လဲဆိုတာကိုဆွေးနွေးထားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မက်နန္ဒာချန်တို့ကပြောပြမှာပါရှင
်အခုပတ်စောပိုင်းက IS သွေးကြော်တွေတိမ့်ပိုက်ခဲ့တဲ့ရမာဒီမြို့ကိုပြန်လည်တင်းယူဖို့အတွက်အီရတ်ဆိုးရတပ်ဖွဲ့တွေနဲ့ပြည်သူစစ်တွေကိုစနေနေ့ကဆေးလွှတ်လိုက်ပြီးဖြစ်ပါတယ်ဆီးရီးယားဂျော်ဒန်ဆော်ရီအာရေဗျတို့နဲ့နေချင်းဆက်နေတဲ့အမ်ဘာနယ်မြို့တော်ရမာဒီရဲ့အနာဂတ်ဟာမီလာစောပိုင်းကစစ်သွေးကြော်တွေချီတက်လာစဉ်ကလေးကမိကွန်းထုတ်စရာဖြစ်နေခဲ့တာပါအမေရိကန်ပြည်ထောင်စုစစ်ဖက်ကတော့သူတို့ဦးဆောင်တဲ့နိုင်ငံကညောင်မောင်းတပ်ဖွဲ့တွေဟာအီရတ်နိုင်ငံရမာဒီမှာ IS တို့ရဲ့အမာဂန်ဒေသဖြစ်အီရတ်နိုင်ငံရမာဒီ IS တို့ရဲ့အမာဂန်ဒေသဖြစ်တဲ့မိုဆောနဲ့ဘေဂျီရင်နံချက်ဆက်ယုံဒေသတစ်ဝိုက်ကိုပြီးခဲ့တဲ့ညက22ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်စီးရီးယားကိုလည်းလေကြောင်းတိုက်ခိုက်တာ5ကြိမ်ထိမှန်ခဲ့ပြီးတော့ပါမီရာမြို့မှာရှိတဲ့လေရင်ပြည့်အမြောက်ထားရှိတဲ့စခန်းကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်ဒီစခန်းဟာအခုတစ်ပတ်အတွင်းမှာ IS တို့သိမ်းပိုက်ခဲ့တဲ့စခန်းလည်းဖြစ်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံတောင်ပိုင်းမှာအယ်ရှာဘက်စစ်သွေးကြွတွေနဲ့အစိုးရတပ်ဖွဲ့တွေကြားစနေနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းအနည်းဆုံး55ဦးသေဆုံးခဲ့ပါတယ်။မြို့တော်မိုဂါဒီရှုရဲ့တောင်ဘက်ရှာဘဲလ်အနိုင်ပိုင်းဒေသကမူဘာရက်ကျေးရွာနဲ့အော်ဒီဂဲခရိုင်မှာလက်နက်တွေအပြည့်နဲ့အယ်ရှာဘက်စစ်သွေးကြွတွေကအစိုးရတပ်တွေကိုအာရုံမတက်ခင်အချိန်မှာပဲလျှက်ရပြက်တိုက်ခိုက်ခဲ့ကြပြီးတော့လူပေါင်းဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာအစိုးရဘက်ကစစ်သား19ဦးကြာဆုံးပြီးအယ်ရှာဘက်စစ်သွေးကြွတွေဘက်က26ဦးသေဆုံးတဲ့အကြောင်းအော်ရီဂဲခရိုင်ကော်မရှင်နာမိုဟာမက်အဝေးစ်အဘူကာက VOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်။အပြင်းထန်တိုက်ပွဲတွေဖြစ်ပွားပြီးဒီနယ်မြေကိုအယ်ရှာဘက်စစ်သွေးကြွတွေခိတ္တသိမ်းပိုက်နိုင်ခဲ့တာသတင်းပတ်ကြာမှာပဲအခုနောက်ထပ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အယ်ရှာဘက်အဖွဲ့အားဆိုရင်ဆိုမာလီအစိုးရကိုဖြုတ်ချပြီးတင်းကျပ်တဲ့ Islamist နိုင်ငံထူထောင်ဖို့2006ခုနှစ်ကတည်းကကြိုးပမ်းနေတာပါ။စနေနေ့ကအသီးစားဖြစ်ရတဲ့ခုမှာတော့မြို့တော်မိုဂါဒီရှုကလွှတ်တော်အဆောက်အုံကနေထွက်လာတဲ့အမတ်တအူးနဲ့ရင်မောင်းဖြစ်သူဟာတနက်သမားတွေပြစ်တက်တာခံခဲ့ရပါတယ်။ဆေးဝန်ထမ်းဝတ်စုံတွေဝတ်ဆင်ထားကြတဲ့တိုက်ခိုက်သူတွေဟာအရေးပေါ်လူနာတင်ကားနဲ့ရောက်လာပြီးတော့အမတ်ဖြစ်သူယူဆက်ဒါရာကိုပြစ်ခတ်သွားခဲ့တာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။
လိင်လူချင်းစုံမတ်သူတွေကိုတရားဝင်လက်ထပ်ထိန်းမြှောက်ွင့်ပေးဖို့နဲ့ပတ်သက်ပြီးတော့ကမ္ဘာမှာပထမဆုံးလူမှုဆန္ဒခံယူပွဲကိုအဲဒါနိုင်ငံမှာပြုလုပ်ခဲ့တာမှာထောက်ခံတဲ့ဘက်ကအပြတ်သက်အနိုင်ရသွားခဲ့ပါတယ်။လိင်လူချင်းထိန်းမြှားလက်ထပ်တာကိုခွင့်ပြုဖို့အတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကို62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့တရားဝင်ရလဒ်တွေမှာဖော်ပြပါတယ်။တရားဝင်မဲပေးနိုင်သူတွေက60ရာခိုင်နှုန်းကျော်မဲပေးခဲ့ကြပြီးတော့ဒါဟာအိုင်လန်နိုင်ငံမှာဆယ်စုနှစ်နှစ်ခုအတွင်းအများဆုံးမဲပေးကြတာလည်းဖြစ်ပါတယ်။စင်လာအဖြစ်ကက်သလစ်ဘာသာဝင်တွေအများစုနေထိုင်တဲ့အိုင်ယာလန်မှာလူမှုချင်းဆက်ဆံတာနဲ့ပတ်သက်ပြီးပြည်မှုအဖြစ်သတ်မှတ်ခြင်းကိုပြန်လည်ရုပ်သိမ်းပြီးဆယ်စုနှစ်နှစ်ခုကြာမှအခုလိုလူမှုအပြောင်းလဲတွေဖြစ်လာခဲ့တာဖြစ်ပါတယ်။တခဲနဲ့ထောက်ခံမဲရရှိတာဟာသိတ်တသေးသာအဖြစ် Irish လူငယ်မဲဆန္ဒရှင်ထောင်ပေါင်းများစွာတို့ဟာဒီဆန္ဒခံယူပွဲကိုမဲပေးဖို့အတွက်ပြန်လာခဲ့ကြတာကြောင့်လည်းဖြစ်ပါတယ်။အိုင်ယာလန်နိုင်ငံတန်းသူညီမျှရေးဝန်ကြီး Odin အိုရီယိုဒိန်းကတော့အိုင်ရစ်လူမျိုးတယောက်ဖြစ်ရတာဟာဒီကနေ့မှာအင်မတန်ဂုဏ်ယူပါတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ဥရောပတလားလိန်လူချင်းလက်ထပ်မှုကိုတရားဝင်သတ်မှတ်ထားတဲ့နိုင်ငံတရာစင်ကျော်ရှိပြီးတော့အာဂျင်တီးနားဘရာဇီးကနေဒါနယူးဇီလန်တောင်အာဖရိကဥရဂွေးနဲ့အမေရိကန်ပြည်ထောင်စုကပြည်내အတော်များများတို့မှလည်းဒါကိုတရားဝင်အဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ဘက်ခြမ်းရုရှားနယ်စပ်နားမှာကားဘုံးပေါက်ကွဲခဲ့တဲ့အတွက်သဘုံတွေရဲ့ထိတ်တန့်တက်မှုတဦးနဲ့နောက်ထပ်6ယောက်ထပ်မင်းသေဆုံးခဲ့တယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြောပါတယ်ဒေါနက်စ်မြို့ရဲ့အရှေ့မြောက်ဘက်မိုင်60လောက်ကအယ်ရှက်မြို့နားမှာစနေနေ့ကကားဘုံးကွဲခဲ့တဲ့အတွက်သဘုံတွေရဲ့အဓိကတက်ရင်းရဲ့တက်မှုအိုလစီမော်စကိုဝိုင်းနဲ့တခြားလူတွေသေဆုံးသွားခဲ့တယ်လို့လူဟန်စတေတာသတင်းထုတ်ပြန်ရေးအဖွဲ့ကပြောပါတယ်ဘုံခွဲခံလိုက်ရတဲ့ကားကိုအမည်မသိသူတွေကစစ်တပ်နဲ့တွေနဲ့ထပ်ပြီးပစ်သွားတယ်လို့သတင်းကဆိုပါတယ်တိုက်ခိုက်သူတွေဟာအဖျက်မောက်လုပ်ငန်းတွေကိုလုပ်တဲ့သူတွေကင်းထောက်တဲ့အဖွဲ့တွေကဖြစ်တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်ယူကရိန်းဆိုရဘက်ကတော့ဒီတိုက်ခိုက်မှုအပေါ်တစုံတရာချက်ချင်းတုံ့ပြန်တာမရှိသေးပါဘူးတပုံတွေရဲ့တက်မှုမော်စကိုဝိုင်းကိုအစောပိုင်းတော့ကလှုပ်ကြံမှုကြိုးပမ်းတာတွေလည်းတော်တော်များများရှိခဲ့ပါတယ်မော်စကိုဝိုင်းကသူ့ရဲ့တက်ရင်းမှာတပ်ဖွဲ့ဝင်တစ်ထောင်ရှိပြီးတိတ်မကြခင်မှာဘူဂေးရီးယားစလိုဗက်နဲ့ဂျာမန်တိုက်ခိုက်ရေးသမားတွေလည်းပါဝင်လာဖို့ရှိတယ်လို့2014ဩဂတ်လတုန်းကအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါတယ
်ဘီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.2 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီရွေကနေတနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်မြန်မာနိုင်ငံကရိုင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဘာကြောင့်သူတို့နိုင်ငံတွေကနေထွက်လာလဲဆိုတဲ့အကြောင်းအရင်စစ်မြစ်ကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းအမှုချုပ်ဘန်ကီမွန်ကပြောကြားလိုက်ပါတယ်ဒီကိစ္စဟာဒေတာတွေမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဘာကြောင့်ခုလိုထွက်လာရလဲဆိုတဲ့အကြောင်းရင်းကိုပြည့်ပြည့်စုံစုံဖြေရှင်းသင့်ပါတယ်လို့ကုလသမဂ္ဂအတွင်းအမှုချုပ်ဘန်ကီမွန်ကမနေ့ကဗီယက်နမ်နိုင်ငံရောက်စင်မှာပြောကြားခဲ့ပါတယ်မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေသတွင်တာဝန်ရှိသူတွေကိုဆက်သွယ်ပြီးပင်လယ်ထဲမှာမျောနေနိုင်တဲ့လေဆီဒုက္ခတွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးလိုအပ်တဲ့အကူအညီတွေအရင်ပေးဖို့တိုက်တွန်းခဲ့သလိုနေရာပြင်လယ်ချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟနွိုင်းမြို့တော်မှာကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်မျိုးသားလုံခြုံရေးဌာန NSA ကနေပြည်တွင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်များကိုရယူထောက်လန်းနေတာကိုအဆုံးသတ်စေမဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကပယ်ချလိုက်ပါတယ်။စနေနေ့ကူးပြီးတိတ်မကြခင်မှာပဲဒီဥပဒေကြမ်းကိုအထက်လွှတ်တော်ကနေကန့်ကွက်မဲ59မဲထောက်ခံမဲ42မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအောက်လွှတ်တော်မှာတခဲနဲ့အတီးပြူထားတဲ့ဒီဥပဒေကြမ်းအတီးဖြစ်နိုင်ဖို့အထက်လွှတ်တော်မှာထောက်ခံမဲ60မဲရဖို့လိုအပ်တာဖြစ်ပါတယ်။ USA Freedom Act လို့သိကြတဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာတော့ထောက်ခံမဲ338မဲ၊ကန့်ကွက်မဲ88မဲရရှိခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်မှာအတီးပြူထားတဲ့ဒီဥပဒေကြမ်းကနေ့ရက်အချိန်ပြောတဲ့အချိန်ဘလောက်ကြာတယ်လဲဆိုတာပါဝင်တဲ့ပြည်တွင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်များကို NSA ကရယူထောက်လန်းနိုင်မဲ့အစားအမျိုးသားလုံခြုံရေးလျှို့ဝှက်တရားရုံးရဲ့အမိန့်နဲ့မှပုဂ္ဂလိကပိုင်ဖုန်းကုမ္ပဏီတွေစီကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုရယူနိုင်တာပါရှိပါတယ်
ကျွန်တော်ပါတဲ့လူမဲနှုတ်ကိုတေလောက်တဲ့အထိပြက်ခဲ့တဲ့ကလီဗလန်ပြည်နယ်ရဲအရာရှိတဦးကိုတရားစီလွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနအနေနဲ့ပြန်လည်သုံးသပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ရဲ73ယောက်ကတနက်နဲ့138ကျပ်ဇက်တိုက်ပြစ်ခတ်ခဲ့တာမှာအဆိုပါရဲသားပြစ်ခတ်လိုက်တဲ့ဥစ္စာကလီဂါမန်ကိုဖောက်ပြီးနောက်ဆုံးပြစ်ခတ်ခဲ့တာဖြစ်ပါတယ်2012ခုနှစ်နိုဝင်ဘာလကကားအမြန်မောင်းတဲ့အတွက်လိုက်ဖမ်းစဉ်ဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စနေနေ့ကအမိန့်ချလိုက်ပြီးတဲ့နောက်မှာစုံစမ်းစစ်ဆေးမှုတွေကိုစောင့်ကြည့်နေတယ်လို့အမေရိကန်တရားရေးဌာနရဲ့ရှေ့နေချုပ်ရုံးပြည်တော်စုစုံစမ်းစစ်ဆေးရေးဘီရိုနဲ့လူမှုအခွင့်အရေးဌာနတို့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်သူတို့အနေနဲ့ရဲရရှိမိုက်ကယ်ဘရီလိုရဲ့အမှုမှာထွက်ဆိုခဲ့တဲ့ထွက်ချက်တွေနဲ့တင်ပြခဲ့တဲ့သက်သေထောက်ထားတွေကိုပြန်လည်သုံးသပ်သွားမှာမဟုတ်ဘူးလို့လည်းတရားရေးဌာနကပြောပါတယ်တရားသူကြီးဂျွန်အိုဒေါ်နယ်ကတော့ရဲရရှိဘရီလိုတယောက်တည်းကပဲတည်တည်တဲ့အထိပစ်တာဖြစ်တယ်ဆိုတဲ့ပစ်တာဖြစ်တယ်လို့မဆုံးဖြတ်နိုင်ဘူးလို့စနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ
ကွယ်လွန်သွားပြီဖြစ်တဲ့ရိုမန်ကက်သလစ်ဂိုင်းချုပ်ဘုန်းတော်ကြီးအော့စကာရိုမီရိုကိုသူတော်စင်ဖြစ်မတ်တ်မတ်ခင်ပနာမာကောင်းချီးပေးတဲ့အခမ်းအနားကိုကြည့်ရှုဖို့အတွက်ထောင်ပေါင်းများစွာသောသူတွေဟာအယ်ဆာဗေဒိုနိုင်ငံမြို့တော်မှာစနေနေ့ကစုဝေးခဲ့ကြပါတယ်။ပုပ်ယဟန်မင်းကြီးကကောင်းချီးပေးလိုက်တဲ့အတွက်လည်းလှုပ်ကြံခံခဲ့ရတဲ့ဘုန်းတော်ကြီးကိုသူတော်စင်ဖြစ်အတိမတ်ပြုခံရဖို့နောက်တဆင့်သာကြံပါတော့တယ်။ကိုရင်နိုင်တဲ့မနက်နာချန်တို့ကတနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ပင်လယ်ပြင်မှာအသက်ပေးကြုံနေရတဲ့လှေစီးပြေးဒုက္ခသည်တွေကိုတွေ့ခဲ့မယ်ဆိုရင်မြန်မာအစိုးရအနေနဲ့ထပ်မံကူညီကယ်တင်ဖို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ Nambia ကတိုက်တွန်းလိုက်ပါတယ်။မနေ့ကမစ္စတာ Nambia ဦးဆောင်တဲ့ကုလသမဂ္ဂကိုယ်စားလှယ်ဖွဲ့ဟာလှေစီးပြေးဒုက္ခသည်200ကျော်ကိုထိမ့်သိမ်းစောက်ရှောက်ထားတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုတွားရောက်ကြည့်ရှုခဲ့တာကိုဆက်ပြီးတော့နားဆင်ပါရှင်။မောင်တော်မြို့နယ်အလဲတန်းကျော်ကျေးရွာယာယီစခန်းမှာထိမ့်သိမ်းစောက်ရှောက်ထားတဲ့လှေစီးပြေးဒုက္ခသည်219ဦးကိုမနေ့ကကုလသမဂ္ဂအထူးကိုယ်စားလှယ် VJ Nambia နဲ့အတူရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ဦးဦးဆောင်တဲ့အဖွဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မောင်တော်မြို့နယ်တောင်ပိုင်းတင်မော့ကွေ့ကျွေးရအနီးပင်လယ်ပြင်မှာမေလ21ရက်နေ့ကဆက်လီတစည်းနဲ့လိုက်ပါလာတဲ့လှေစီးပြေးဒုက္ခသည်တွေကိုမြန်မာရေတပ်ကတွေ့ရှိပြီးတဲ့နောက်ကယ်ဆယ်လိုက်တာဖြစ်ပါတယ်။အခုလိုမြန်မာအစိုးရကကယ်ဆယ်ကူညီခဲ့တဲ့အတွက်ကုလသမဂ္ဂအနေနဲ့ကြိုဆိုကြောင်းနဲ့လှေစီးပြေးဒုက္ခသည်တွေအရေးဆက်ပြီးအကူအညီပေးမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ Nambia ကကယ်ဆယ်ရေးစခန်းမှာသတင်းတောက်တွေကိုပြောသွားပါတယ
်။ We hope thatsimilar action will be taken in case there are further
ကျလို့များအလားတူအသက်ပေးကြုံတွေ့နေရတဲ့လေစီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုပင်လယ်ပြင်မှာထပ်ပြီးတွေ့ခဲ့ရင်အခုလိုမျိုးကူညီကယ်တင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အဲ့ဒီကယ်ဆယ်ရေးစခန်းကလေစီးပြေးဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးကျန်တဲ့28ဦးကမြန်မာနိုင်ငံကဖြစ်တယ်လို့နရိန်စရာသတင်းဌာနကဖော်ပြထားပါတယ်အဲ့ဒီတဲမှာ၈ဦးဟာစစ်တွေနဲ့ကြောက်တော်မျိုးကဖြစ်ပြီးလှေသား18ဦးကတော့ဒဝဲဘက်ကဖြစ်ပြီးဘာသာပြန်2ဦးမှလည်းမြန်မာနိုင်ငံကဖြစ်တယ်လို့ရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်လှေစီးပြေးဒုက္ခသည်တွေဟာသူတို့နိုင်ငံကိုပြန်လို့ကြောင်းမစ္စတာနမ်ဘီယာနဲ့တွေ့ဆုံရမှာပြောဆိုခဲ့ကြတယ်လို့အတူလိုက်ပါသွားတဲ့သတင်းတောက်တွေကပြောပါတယ်။ဒါပြင်သူတို့တွေဟာလူကုန်ကူးခံရသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းအင်ဒိုနီးရှားမလေးရှားနိုင်ငံတွေကပင်လယ်ပြင်တွေမှာလှေစီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုမောင်းထုတ်နေတဲ့ဆိုတဲ့သတင်းတွေကြောင့်အဲ့ဒီဆက်လီဟာဘင်္ဂလားပင်လယ်အော်ဘက်ကိုပြန်လှည့်လာရမှာအခုလိုမြန်မာရေပိုင်နဲ့ထဲရောက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီဆက်လီဟာပင်လယ်ထဲမှာရပ်ပေါင်း40လောက်ညှောနေခဲ့တယ်လို့ဆိုပါတယ်။ဒီတော့အတွင်းမှာပဲ VNN နိုင်ငံကိုမနေ့ကရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းဒေတာရင်းပြဿနာဖြစ်လာတဲ့လှေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အရေးပေါ်ကယ်ဆယ်ရှာဖွေကူညီရေးတွေကိုအရင်ဆုံးလှုပ်ဆောင်ကြဖို့တက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းထားတဲ့အကြောင်းဟနွိုင်းမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It's important to save human lives whatever the reasons may be when they are out
လူသားတွေရဲ့အဆက်ကိုကတင်ဖို့အပူအရေးကြီးပါတယ်ဘယ်လိုအကြောင်းကြောင့်တွေပဲဖြစ်စေပင်လယ်ပြင်ကိုထွက်လာကြတဲ့သူတို့တွေရဲ့ဘဝဟာအဆက်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်လှေစီးပြေးဒုက္ခသည်တွေကိုကတင်ဖို့နဲ့လူသားချင်းစာနာပြီးလိုအပ်တဲ့အကူအညီတွေအရင်ဆုံးပေးဖို့ဒေသရင်းကောင်းဆောင်ကိုတိုက်တွန်းခဲ့တယ်လို့ဒီလူတွေကိုဘယ်လိုနေရာချထားပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်
ဒါအပြင်လှေစီးပြေးဒုက္ခသည်တွေဟာဘာကြောင့်အခုလိုသူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုပြပြတတဖြည့်ရှင်းတင်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောသွားပါတယ်ရှင်ဆက်လက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ပူတာဝခီးစဉ်ကိုပြပြမှာပါဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာ2015ရွေးကောက်ပွဲအခြေအနေပါဝင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခင်းကျင်းတွေနဲ့ပတ်သက်လို့မနေ့ကကချင်ပြည်နယ်ကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာကချင်လူထုနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မတ်စုမင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာ2015ရွေးကောက်ပွဲကျင်းပဖို့အချိန်ကာလနီးကပ်လာချိန်မှာပဲတိုင်းရင်းဒေသတွေဖြစ်တဲ့ပြည်နယ်နဲ့တိုင်းတွေကိုပါတီစည်းရုံးရေးခီးစဉ်အဖြစ်တွားရောက်နေခဲ့ရာကဒီကနေ့မေလ23ရက်နေ့စနေနေ့မှာတော့ကချင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်ပူတာအိုခရိုင်ပူတာအိုမြို့ကိုစနေမနက်ပိုင်းကရောက်ရှိခဲ့ပြီးတဲ့နောက်မှာတော့ဒေါအောင်ဆန်းစုကြည်ကိုဒေသခံကချင်ပြည်သူလူထုကတိုင်းရင်းရိုးရာဝတ်စုံပြည်တွေဝတ်ဆွန်ပြီးသူမဆက်ရောက်လာရလေစိတ်ကနေစာလိုမြို့ဝင်းလန်းတလျှောက်တောင်းတဖြဖြကြိုဆိုခဲ့ကြပါတယ်။ ပါတီရဲ့စီအိုရဲ့ခီးစဉ်လည်းဖြစ်တယ်လို့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းတွေကိုပါတီအနေနဲ့ပြည်သူတွေသိရှိအောင်ရှင်းလင်းပြဖို့ဖြစ်ပါတယ်လို့ဒေါ ን ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဥညံဝင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်သိတာကတော့အဲ့ဒီဒေသကလူတွေကအန်တီအဲ့ဒီကိုတခါမှမရောက်ဘူးလို့ပြီးခဲ့တဲ့နှစ်ပတ်လောက်ကထင်တယ်ဟိုသူတို့ဖိတ်ပါတယ်ပါတီစီအိုရဲ့လို့ပြောရင်ရပါတယ်ရေးတော့ပွဲအခြေအနေဒီလိုကြောင်းလဲမှုဒီမိုကရေစီရရှိဖို့ဒါတွေကဘယ်လိုအခြေအနေဥစရာဥရေကဘယ်လိုရှိတယ်ဒါမျိုးတွေအမျိုးဆုံးကျွန်တော်တို့ဒီလိုပြည်စဉ်မျိုး
အခုလို2015ရွေးကောက်ပွဲအတွက်ကချင်ပြည်နယ်တွင်ပါတီစည်းရုံးရေးခီးစဉ်ဖြစ်နေကချင်ပြည်သူလူထုနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တဲ့အပေါ်မှာကချင်ခေါင်းဆောင်တယောက်အနေနဲ့ကြိုးဆိုပါတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်။အားရလဲဆိုပြည်သူလူထုနဲ့ပြည်ရယ်ဆိုတော့အဲ့ဒါဆိုချင်ရွေးကောက်ပွဲနဲ့ရေးကလာပြီဆိုတော့ရွေးကောက်ပွဲနဲ့အောင်နိုင်ရေးခီးစဉ်ဆိုတော့အထက်ရတော့အကျိုးရှိမှာပါအောင်မြင်မှာပါကျွန်တော်အဲ့လိုပဲ
ဒါပေမဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ပါတီစည်းရုံးရေးရွေးကောက်ပွဲအောင်နိုင်ရေးလှုပ်ဆောင်နေမှုတွေအပေါ်မှာတော့ကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာ NLD ပါတီလိုပါတီကြီးအနေနဲ့တိုင်းရင်းသားပါတီတွေကိုဦးစားပေးသင့်ပါတယ်လို့2015ရွေးကောက်ပွဲပါဝင်ရှင်ပြိုင်မှာဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကအကြံပြုပါတယ်
။ရွေးကောက်ဆန္ဒရွေးကောက်ပွဲမှာတော့တိုင်းသားပြည်နယ်တွေမှာဒီပါတီကြီးတွေနဲ့ပေါ့နော်ပါတီဒေတာပါတီဒီဟိုစားပေးစေခြင်းလေ။ဒါကြောင့်လည်းသလို့ရှိရင်လာမယ့်အချိန်ကဒီမှာကျွန်တော်ကဒီဖက်ဒရယ်ယူနီယံကိုရိုးတည်တဲ့အချိန်ကဖြစ်တဲ့နောက်ပြီးမှဒီဂိုဗန်ပြတာကိုတားတူခွင့်ရေးကိုတားတူတဲ့အချိန်ကဖြစ်တယ်ပေါ့။နောက်ရရှိလာမှာပဲဒီခွင့်ရေးကြီး။ဒီခါကျတော့အခုကစပြီးတော့မှဒီတန်တာပြည်နယ်ဒီမှာဒီနယ်စုပ်ပြည်နယ်သားများအခုဒီမှာကိုဖန်တီးနိုင်တဲ့ခွင့်ရေးပေါ့။နော်အတိုင်းတာပါတီရဲ့နည်းနဲ့ဒေတာပါတီရဲ့နည်းနဲ့ကိုယ့်ရဲ့ဒေတာသားတွေကိုဒါစည်းစည်းလုံးလုံးနဲ့ဒေတာသားတွေကိုဆောင်မှုပေးနိုင်တဲ့အနေအထားမျိုးဒီဒေတာရဲ့တာဂျမကိုဖန်တီးပေးနိုင်တဲ့အနေအထားမျိုးအစတင်ဖြစ်နေလို့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီ2015ရဲ့ကော့ပွဲမှာပါတီကြီးတွေနည်းနဲ့ဒီတိုင်းတာပါတီကြီးမှာတော့မဟုတ်မရှိဘဲနဲ့တိုင်းတာပါတီတွေဥစားပေးတင်တယ်လို့မြင်ပါတယ်
။ရွေးကောက်ပွဲအတွင်းတိုင်းရင်းဒေသတွေမှာတိုင်းရင်းသားပါတီတွေပေါ်ဥစားပေးတင်ပါတယ်လို့တိုင်းရင်းသားပါတီတွေဘက်ကအကြံပြုချက်အပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဥညံဝင်းကခုလိုပြောပါတယ
်။သူတို့ပြောတာကိုတုံ့ပြန်လို့ဆိုရင်တော့အငယ်လို့မလုပ်ပါဘူး။ဒါမလို့မြန်မာနိုင်ငံမှာပြည်ပြင်းကြောင်းလဲမှုဟိုတကယ်လုံနိုင်ဖို့ကတကယ်အင်အားကြီးတဲ့ပါတီရှိဖို့လိုပါတယ်။အဲတော့လက်ရှိအဖြစ်တော့နော်အင်အားကြီးပါတီဖြစ်နိုင်တာလဲအခွင့်အရေးပဲဖြစ်တဲ့အတွက်ကျွန်တော်တို့ကတော့အင်အားကြီးမှပြည်ရင်ကြောင်းလဲမှုကိုကိုယ်တိုင်ဆောင်ရွက်နိုင်ဖို့အခွင့်အရေးကိုညွှန်နေပါတယ
်။တိုင်းရင်းဒေသတွေကိုအန်တီကိုယ်တိုင်သွားတဲ့အခါမှာတိုင်းရင်းဒေသမှာရှိတဲ့ဒီပေါ်နော်တိုင်းရင်းသားတွေအပေါ်မှာအန်တီရဲ့သဘောထားပါတီရဲ့သဘောထားဘယ်လိုများရှိပါလဲရှင်ဟုတ်။
ဟောပါတီရဲ့သဘောထားမြန်မာနိုင်ငံမှာတိုင်းရင်းသားမပါဘဲနဲ့ဘာမှလုပ်လို့မရပါဘူး။နော်တိုင်းသားတွေပါမှာကစီလုံးရေးရောပေါ့အားလုံးလုံးလို့ရမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ ን ဆန်းစုကြည်ရဲ့ကချင်ပြည်နယ်စီယုံရဲခီးစဉ်အတွင်းမှာပူတာဝုံမြို့မှာတော့ဒေသခံပြည်သူလူထုရဲ့တွေ့ဆုံပွဲကိုနေ့လယ်ပိုင်းမှာကျင်းပပြီးညနေပိုင်းမှာတော့ပူတာဝုံဒေသခံလီစုရဝံကချင်စားတဲ့ဒေသခံတိုင်းရင်းသားအဖွဲ့စည်းခေါင်းဆောင်တွေခရိယန်အသင်းတော်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်ရှင
်မဆုမွန်ပြပြသွားတာပါမကြာခင်မှာတော့နနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရတော့မှာပါရှင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြည်ထောင်စုလွှတ်တော်နဲ့ပြည်သူလူထုကအာရုံစိုက်နေပေမဲ့တမရဦးသိန်းစိန်နဲ့ကာဝေးဦးစည်းချုပ်ကတော့ရွေးကောက်ပွဲကိုဦးစားပေးနေကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကဒီတစ်ပတ်သုံးသပ်တင်ပြထားပါတယ်ရှင
်တမရဦးသိန်းစိန်လန်ကင်းပေးတဲ့အတွက် NLD ခေါင်းဆောင်ဒေါ ን ဆန်းစုကြည်2012ဧပြီလမှာလွှတ်တော်ကိုယ်စားလှယ်ဖြစ်လာတာမို့အခုဆိုရင်၃နှစ်ကျော်သွားပါပြီ။ဒါကြောင့်အခြေခံဥပဒေကိုပြင်ဆင်ဖို့အကျိုးပန်းတာလဲ၃နှစ်ကျော်သွားပြီလို့ပြောရပါလိမ့်မယ်။အခြေခံဥပဒေပြင်ဆင်ဖို့လွှတ်တော်အမတ်အများစုကလိုလားပြီးနိုင်ငံသား၅သန်းကျော်လက်မှတ်ထိုးပြီးပန်ချထားပြီးမြော်လင့်တယ်လို့ဖြစ်မလာသေးတဲ့အတွက်ပြုပြင်ရေးရပ်တန့်နေပြီလို့သုံးသပ်ကြပါတယ်။အခြေခံဥပဒေကိုမပြင်မဲကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်တာတွေလည်းရှိပါတယ်။ဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးတနှစ်ကျော်ကြာတဲ့အခါ2013ဇူလိုင်လမှာ109ဦးပါဝင်တဲ့အခြေခံဥပဒေလေ့လာသုံးသပ်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းပါတယ်။6လကြာတော့2014ဖေဖော်ဝါရီလ3ရက်နေ့မှာအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တေပေါ်မှုကော်မတီကိုဖွဲ့စည်းပါတယ်။ နောက်6လနီးပါးကြာတော့ဒီကော်မတီကဇူလိုင်လ22ရက်နေ့မှာကနဦးအစီရင်ခံစာလွှတ်တော်ကိုတင်သွင်းပါတယ်။အရက်ဖက်နဲ့စစ်ဖက်ကတင်ပြတဲ့အကြံပြုချက်တွေကိုအစည်းအဝေးအကြိမ်30ထိုင်ပြီးလေ့လာသုံးသပ်ဆွေးနွေးကြောင်းကနဦးအစီရင်ခံစာမှာဖော်ပြပါတယ်
။ကနဦးအစီရင်ခံစာတင်သွင်းပြီး6လကျော်ကြာတဲ့အခါ2015ဖေဖော်ဝါရီလ10ရက်နေ့မှာ2008အခြေခံဥပဒေကိုပြင်ဆင်သည့်ဥပဒေမူကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေကိုဦးသိန်းစိန်လက်မှတ်နဲ့ပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပါတယ်။ဒီကိစ္စကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ယူဆောင်ရွက်ရမယ်လို့ဆိုပါတယ်။ဒီနေရာမှာမရှင်းမလင်းဖြစ်နေပါတယ်။ဥပမာပြည်လုံးကျဆန္ဒခံယူပွဲကိုလွှတ်တော်ကတတ်မှတ်တဲ့ကာလအတွင်းကျင်းပရမှာဖြစ်ပြီးကျင်းပမဲ့နေ့ရက်ကိုအနည်းဆုံးရက်ပေါင်း30ကြိုတင်ကြေညာရမယ်လို့ဆန္ဒခံယူပွဲဥပဒေအခန်းနှစ်မှာဖော်ပြပါတယ်။ဒါပေမဲ့ဆန္ဒခံယူပွဲကျင်းပရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်သတ်မှတ်တဲ့အခန်းလေးမှာလည်းဆန္ဒခံယူပွဲကျင်းပမဲ့အချိန်ကာလကိုကော်မရှင်ကသတ်မှတ်ရမယ်လို့ဖော်ပြပြန်ပါတယ်။ဆန္ဒခံယူပွဲကျင်းပခြင်းကိုလွှတ်တော်ကရောကော်မရှင်ကရောသတ်မှတ်နိုင်တယ်လို့ဖြစ်နေပါတယ
်။ဆန္ဒခံယူပွဲဥပဒေမပြတ်တမ်းမီတပတ်အလိုမှာဆန္ဒခံယူပွဲကိုမေလမှာကျင်းပနိုင်လိမ့်မယ်လို့လွှတ်တော်နာယကဥရွှေမန်းကပြောပါတယ်။ဒါပေမဲ့လူထုကိုချပြရမယ်ပြင်ဆင်ပြီးတဲ့အခြေခံဥပဒေမူကြမ်းဘယ်အဆင့်ရောက်နေပြီဆိုတာကိုတော့မသိနိုင်သေးပါဘူး။ဒါကြောင့်ဥရွှေမန်းပြောတဲ့မေလဆန္ဒခံယူပွဲကိုမဖြစ်နိုင်ဘူးလို့လွှတ်တော်အမှတ်တွေပြောနေတာကြားလာပါပြီ။အခြေခံဥပဒေကိုပြင်ဆင်ဖို့ပြီးကိန်းဖြိုးအမှတ်အားလုံးနီးပါးသဘောတူပြီးဖြစ်လို့စစ်တပ်ကိုယ်စားလှယ်ရဲ့ထောက်ခံမှုရရှိဖို့ကိစ္စဟာစီဦးစီးကျုံနဲ့တမရအပေါ်မှာမူတည်တယ်လို့အခြေခံဥပဒေပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးအေးမောက်ကပြောကြောင်းဧပြီလ25ရက်နေ့တုန်း 7 day daily သတင်းစာမှာဖော်ပြပါတယ
်အခြေခံဥပဒေကိုပြင်ဆင်လို့စိတ်မရှိတာကြောင့်စီဦးစီးကျုံတမဒလွတ်တော်ဥက္ကဋ္ဌနဲ့ဒေါ်စုတို့၄ဦးတွေ့ဆုံဆွေးနွေးဖို့2013နိုဝင်ဘာမှာဒေါ်စုတင်ပြတာကိုတမဒကလက်မခံပါဘူးတနှစ်ကြာတဲ့အခါ2014နိုဝင်ဘာမှာတမဒဒေါ်စုလွတ်တော်ဥက္ကဋ္ဌ2ဦးစီဦးစီးကျုံနဲ့တိုင်ရနာကိုယ်စားလှယ်6ဦးတွေးဆောင်ဆွေးနွေးဖို့လွတ်တော်ကဆုံးဖြတ်ပေမဲ့တမဒကလက်မခံဘဲ48ဦးဆွေးနွေးပွဲနဲ့တုံ့ပြန်ပါတယ်ရွေးကောက်ပွဲနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကတမဒနဲ့စီဦးစီးကျုံကဦးစားပေးတာထင်ရှားလာပါတယ်လွတ်တော်ကထပ်မံတောင်းဆိုတော့မှပြဿနာမဖြစ်အောင်ဧပြီလ10ရက်နေ့မှာပထမအကြိမ်6ဦးဆွေးနွေးပွဲကိုကျင်းပပါတယ်မပြီးပြတ်နိုင်သေးတဲ့အတွက်ဒုတိယအကြိမ်6ဦးဆွေးနွေးပွဲကိုမကြမီကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ
်။ဒါပေမဲ့အခြေခံဥပဒေကိုဦးသိန်းစိန်နဲ့ပြီးခိုင်ဖြိုးပါတီထိပ်ပိုင်းခေါင်းဆောင်အချို့ကလည်းပြင်ဆင်နေတာမဟုတ်တဲ့အတွက်6ဦးဆွေးနွေးပွဲဟာတာဝန်ကြီးအောင်ဟန်ပြလုပ်တာသာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကပြောကြောင်းမေလ9ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြပါတယ်။ဒေါ်စုနဲ့မဟာမိတ်လုပ်ဖို့ဝင်မလေးတဲ့သူရဥွှေမန်းကတော့ရွေးကောက်ပွဲမတိုင်မီအခြေခံဥပဒေကိုပြင်ဆင်ပြီးရွေးကောက်ပွဲပြီးရင်ပြင်ဆင်ထားတဲ့အခြေခံဥပဒေကိုကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း VOA နဲ့တွဲဆုံမေးမြန်းခန်းတွေမှာပြောသွားပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အမိန့်အတိုင်းအခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလံခံကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးသိန်းစိန်ဟာဦးသိန်းစိန်ဘဝမှာအခြေခံဥပဒေကိုပြင်ဆင်ဖို့အခက်အခဲတွေ့နေပုံရပါတယ်။ကာကွယ်ရေးဦးစီးချုပ်ကတော့ဗိုလ်ချုပ်မှူးကြီးတားရွှေချပေးထားတာကိုပြင်ဆင်ဖို့စိတ်ဝင်စားပါဘူး။ဒါကြောင့်ဦးသိန်းစိန်အစိုးရဟာအခါအရန်ကိုသာပြုပြင်ပြီးအနှစ်သာရကိုမပြုပြင်နိုင်ပဲဖြစ်နေပါလေ။ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲ့ရွေးကောက်ပွဲကျင်းပရင်ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးကိုလည်းကဘာမှာအယုံကြည်နည်းလာပွဲရှိပါတယ်ခင်ဗျာ။
တနင်္ဂနွေနေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုတော့ဒေါ်လာလာတန်တင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင
်။ဒီသတင်းပါပြည်တယ်လို့ဒိဗေရတဲ့ run ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံးတင်ပြပေးမယ့် idiom အသုံးကတော့
runs in the blood
ဖြစ်ပါတယ်စာလုံးပေါင်းက runs runs ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာစီးဆင်းတယ်လို့အဓိပ္ပာယ်ရပါတယ် inn ကအထဲမှာ blood blood ကသွေးလို့ဖြစ်ပြီးစုစုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့သွေးထဲမှာစီးနေတာဖြစ်ပါတယ် idiom ဆိုတဲ့ the white အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်း မျိုးရိုးလိုက်ဖြစ်တာတွေးတဲ့ပါနေတာဗီဇကပါနေတယ်ဆိုတဲ့အတုံးလုံးနဲ့တူတယ်လို့ဆိုရမှာပါဒီနေရာမှာ blood အစာမိသားစုလို့တည်ပြရတဲ့ family ကိုအစားထိုးပြီးတော့လေ runs in the family လို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ high blood pressure runs in our family so we have to be carefulto eat less salty food and exercise regularly
ကျွန်တော်တို့မျိုးရိုးတွေမှာသွေးတို့ရှိတယ်ဒါကြောင့်ကျွန်တော်တို့အစားအသောက်ကိုသတိထားရမယ်အငန်းလျှော့စားရမယ်လေ့ကျင့်ကလည်းမှန်မှန်လုပ်ရမယ်လို့ဒီပဲရပါတယ် George ကိုပြီးတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ High blood pressure runs in our family so we have to be careful to eat less salty food and exercise regularly
ကုဒုတိယတင်ပြပေးမယ် ADM အသုံးကတော့
To run amok?
ဖြစ်ပါတယ်။စာလုံးပေါင်းက RUN run ကပြေးတာ AMOK amok ကဒီနေရာမှာမလေးရှားစကားကဆင်းသက်လာပြီးဒေါသကြီးလွန်းလို့စိတ်မထိန်နိုင်ပဲထင်ရဆိုင်တောင်းကြတာမျိုးကိုဆိုတာဖြစ်ပါတယ်။အင်္ဂလိပ်ဘာသာစကားမှာနိုင်ငံခြားဘာသာစကားတွေကနေ loan words ဆိုတဲ့အငှားပြုထားတဲ့ဝါဟာရတွေရှိပါတယ်။ဒါဟာအဲ့ဒီစကားလုံးတစ်လုံးဖြစ်ပါတယ်။နောက်ပိုင်း British colony ဖြစ်တဲ့အိန္ဒိယမှာလည်းဒီအတုံးကိုဆက်သုံးလာပြီးစင်မုံယိုပြီးမြင်းမြင်းတပြကိုလိုက်ဖြက်စီးနေတာကိုလေ
The elephant has run amok လို့ပြောလို့ရပါတယ
်သူတပြင်းအာရှဝေါ်ဟာရကိုအခြေခံတဲ့ဒီအတုံးကိုကိုလိုနီခေတ်ကဝတ္ထုဆောင်ပါတွေကြပြတွေမှာရေးသားကြတာတွေ့ရပါတယ်နောက်ပိုင်းနေစဉ်ဘဝတွေမှာတော့လူတွေဗယံပဒါရှောက်ရမ်းနေတာကိုရည်ညွှန်းသုံးသလိုစနစ်တစ်ခုဟာဖြစ်ချင်ရဖြစ်နေရင်လေ run a mock ye lu tin sa thong ma de di thong ne pat de lu George ho pi de u ma ko le la chi cha ya aw ba
when his client was refused bail by the court the lawyer said the justice system has run a mock
tu mu de go tia yong ga a ma khan pe bu nyin su lai de twe chang shi ni phit tu ga tia ye sa ni ha phit chin ya phit ni bi lu pyo lai de lu de be ya ba de George Scooby တဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ When his client was refused bail by the court the lawyer said the justice system has run amok
ခုနောက်ဆုံးတင်ပြပေးမယ် ADM အသုံးကတော့
run for the money
ဖြစ်ပါတယ် UN run ကပြေးတာ FOR ကအထွေ MONEY money ကငွေလို့လွန်ကောက်အဓိပ္ပာယ်ရပြီးစကူထွန်ရဲ့တရိုက်အဓိပ္ပာယ်ကတော့ငွေအတွက်ပြေးခိုင်းတာဖြစ်ပါတယ် ADM ဆိုတဲ့တဝိုက်အဓိပ္ပာယ်မှာတော့အဓိပ္ပာယ်နှမျိုးရှိပါတယ်ပထမအဓိပ္ပာယ်ကတော့ကိုပေးတာနဲ့ပြန်ရတာကတန်တဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ဆိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I am lucky this week the stock market was strong so I ran for my money in the stock
ဒီတိတိပါကျွန်တော်ကန်ကောက်နေလေ stock ဈေးကွက်ကလည်းအကောက်နေကျွန်တော် stock လေရင်းနှီးမြှုပ်နှံထားတာရင်းနှီးမြှုပ်နှံရကျိုးမြတ်သွားတယ်လို့ဒီပေရပါတယ် George ဆိုပြီးတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
I am lucky this week. The stock market was strong, so I ran for my money in the stock.
ဒုတိယအဓိပ္ပာယ်ဖြစ်တယ်။ပြိုင်းနေတဲ့နေရာမှာကိုပြိုင်ပဲနဲ့အခြေအနေဖြစ်ရတယ်။သူနဲ့လိုက်မိအောင်မင်းကြိုးစားရတယ်ဆိုတဲ့အခြေအနေမျိုးဆိုရင်လေ run for the money ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ဆိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
John got a run for his money playing cards with Tom. He's lucky he got back the money he was losing at first.
John nga Tom ne phe ka sa da mne nai aung ka sa lai ya de. Tu kan kaung lo a so bai ma shong tha de ngwi pyan a nai ka sa nai ke de lo dei be ya ba de. George ko pi de u ma ko naw ta khaw le la chi cha ya aung ba.
John got a run for his money playing cards with Tom.He's lucky he got back the money he was losing at first.
ဒီတရင်ပါ run ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
runs in the blood, run amok, run for the money.
တို့ဖြစ်ကြပါတယ်။နောက်တရင်ပါခုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။မကြခင်မိနစ်ပိုင်းအချိန်အတွင်းမှာတော့စနေနေ့ညတိုက်ရိုက်လေးလှိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်သွားမှာပါလိုင်းဒိုမီတာ24 32 49တို့ကအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင် VOA မြန်မာပိုင်းကထုံးလွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်ဒါအပြင် VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့နေ့စဉ်မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုဒူကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တော့မှာပါအရှိတောင်အာရှဒေတာရဲ့ပြဿနာဖြစ်လာတဲ့လှည့်စည်းပြေးဒုက္ခသည်တွေရဲ့အရေးတော်ရရှင်တွေရဲ့အမြင်တွေပါဝင်ဆွေးနွေးထားပါတယ်ကိုသားညွန်ဦးနဲ့အတူထုတ်လုပ်သူမဆုမွန်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနေ့ဒေတာတွေမှာဒေတာတွေမှာကျွန်တော်တို့တော်တော်လေးပေါ်လို့ရိုက်နေတဲ့ဒီလှည့်စည်းပြေးဒုက္ခသည်များအရေးကိစ္စဖြစ်ပါတယ်။လှည့်စည်းပြေးဒုက္ခသည်တွေအခုဒီပင်လယ်ထဲမှာမျောနေတဲ့ကိစ္စ၊ကမ်းနေပေါ်မှာအင်ဒိုနီးရှား၊မလေးရှားစတဲ့ဒီနေရာတွေမှာအဲ့ဒီနေရာတွေကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ဒေတာတွေမှာဆွေးနွေးပွဲကလည်းအခုလာမယ့်မေလ29ရက်နေ့မှာကျင်းပကြဖို့ရှိပါတယ်။အဲ့တော့ဒေတာတွေပူးပေါင်းဆောင်ရွက်မှုလုပ်ဖို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေပြီးတော့တိုက်တွန်းထားပါတယ်။ဒီနေရာမှာကျွန်တော်တို့လှည့်စည်းပြေးဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ချင်းကမှုတွေမတူညီကြတာတွေ့ရပါတယ်နိုင်ငံလိုက်ခုနပြောလို့ကုလသမဂ္ဂအပါဝင်အနောက်နိုင်ငံချို့ကတော့ဒီလူသားချင်းစာနာမှုအကူအညီမှုလူသားချင်းစာနာမှုဆိုတဲ့အမြင်နဲ့ချင်းကတာတွေ့ရပါတယ်ဒေသတွင်းနိုင်ငံချို့ကတော့ဒါဟာ migration ရွှေ့ပြောင်းနေထိုင်မှုဆိုတဲ့ပြဿနာမျိုးနဲ့ချင်းကတာတွေ့ရပါတယ်မြန်မာနိုင်ငံပါဝင်ချို့နိုင်ငံတွေကတော့ဒီ human trafficking ခေါ်တဲ့လူကုန်ကူးမှုပြဿနာရဖြစ်တယ်ဆိုတဲ့ချင်းကမှုလည်းတွေ့ရပြောတာတွေ့ရပါတယ်ဘယ်လိုမကြခင်ကဆိုရင်ပဲကုလသမဂ္ဂတွင်းမှုချုပ်အပါဝင်နိုင်ငံတော်များများကတော့ဒီပြဿနာရဲ့ဇင့်မြစ်ကိုကင်တွေဖြည့်ရှင်းကြဖို့ဆိုပြီးတော့မြန်မာနိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေကိုတိုက်တွန်းထားတာရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီအခုဆွေးနွေးပွဲမှာတော့ဒီဖြည့်စည်းပြေးဒုက္ခသည်များရဲ့အရေးကိစ္စနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံရဲ့ချင်းကပ်မှုဘယ်လိုဖြစ်တင်လဲဒီပြဿနာဟာဘယ်လိုပြဿနာမျိုးလဲဆိုတာကိုကျွန်တော်တုံ့သက်ဆွေးနွေးဖို့ပါ။ပါဝင်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးလှဆွေကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခုကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥွှေမောင်းကိုဖိတ်ခေါ်ထားပါတယ်နောက်ထပ်ပြည်သူ့လွှတ်တော်ကုစရေသူဖြစ်တဲ့ဥဖေးတန်းကိုလည်းဖိတ်ခေါ်ထားသလိုပဲကျွန်တော်တို့ VOA ရနေပြီးတော့ဒီသတင်းတောက်ဖြစ်နေရခိုင်ဒေသကိုသွားရောက်ပြီးတော့သတင်းတွေယူခဲ့ဘူးတဲ့ကုစင်လက်အောင်ကိုလည်းဖိတ်ခေါ်ထားပါတယ်သူကတော့ဒီလက်ရှိရခိုင်ပြည်နယ်ကသူ့ရဲ့တွေ့ကြုံကိုရှင်းပြပြီးမှဖြစ်ပါတယ်ကျွန်တော်တို့ကဒီဆွေးနွေးပွဲအတွက်ဝင်ရောက်ဆွေးနွေးလို့ရဆိုပြီးတော့တယ်လီဖုန်းနဲ့မှပေးပို့ထားလို့အတော်များများလည်းရှိပါတယ်ကျွန်တော်ကြားနေတော့ခေါ်မှာပါအခုတော့ကျွန်တော်တို့ပေးနေဆွေးနွေးမဲ့သူတွေကိုဖုန်းကရအောင်ခေါ်နေတော့တော်များမရသေးပါဘူးဥွှေမောင်းတော့ line ပေါ်ရောက်နေပါပြီဥွှေမောင်းကြားပါလားခင်ဗျဟုတ်ကဲ့ဟုတ်ကဲ့ဥွှေမောင်းခင်ဗျာခုနကကျွန်တော်ပြောသွားလို့ပါပဲဒီလှည့်စည်းပြေးဒုက္ခသည်များပြဿနာရဲ့ဇင့်မြစ်ကိုရှာဖွေကြဖို့ဆိုပြီးတော့အတွင်းမှုချုပ်ကုလသမဂ္ဂအတွင်းမှုချုပ်ကလည်းတိုက်တွန်းပါတယ်နိုင်ငံတော်များများလည်းတိုက်တွန်းနေပါတယ်အခုစီဝေးကလည်းအခုမေလ29ရက်နေ့ဆိုရင်ဒေသတွင်းစီဝေးလုံးမှာဖြစ်ပါတယ်ပြဿနာရဲ့ဇင့်မြစ်ကဘာလို့ဥွှေမောင်းအနေနဲ့ယူဆပါလဲ
ဟုတ်ကဲ့ဒီဘုတ်ဒီပေါ်ရဲ့ပြဿနာရဲ့ဇင့်မြစ်ဆိုရင်ကျွန်တော်နှစ်ပိုင်းပြောရမယ်
။ဟုတ်ကဲ
့မြန်မာနိုင်ငံရဲ့ပြည်သူ့တော်ကိုယ်စားလှယ်ဆိုတော့
ဟုတ်ကဲ့
ကျွန်တော်မြန်မာနိုင်ငံတိကျလို့ပြောပါမယ်။ဘင်္ဂလားဒေ့ရဲ့နိုင်ငံတိကျမပြောပါဘူး။ဆိုတော့မြန်မာနိုင်ငံဘုတ်ဒီပေါ်တွေကကျွန်တော်တို့ခက်မဲ့ကြီးမထောင်ကနေ300ဝန်းကျင်လို့အဲ့လိုရောက်နေလို့ပြောပါတယ်။တပြားရီရဲ့တိကျ root cause ကဘာလဲဆိုတော့တော့အချက်၄ချက်ပြည်ရ။နံပါတ်တိကျဘာလဲဆိုတော့ဒီမေကြီးရခိုင်ပြည်နယ်မှာစစ်ကြီးခိုင်ပေါ့နော်။အဲ့ဒီမှာကျွန်တော်တို့အဲ့ဒီပြည်သူတွေက IDP ကတ်မှနေနေရတယ်ဒုတိယတစ်ချက်ကအဲ့ဒီက IDP ကတ်နဲ့ဒီစစ်တေပြောအပါဝင်ကျွန်တော်ရခိုင်ပြည်နယ်ကမြို့တွေအားလုံးတွေပါเนาะကျွန်တော်ဒီပြည်တော်မောင်းလို့အပါဝင်ပေါ့သူရခီးသွားလာမှုကဟိုကန့်တဲ့ကျန်ထားတာပေါ့เนาะခီးသွားမယ်ဆိုရင်ရကျွန်တော်ရှောက်ရတယ်အဲသူတို့ကပြည်သူတွေကမှသွားတယ်ဆိုတော့ဒီခီးသွားလာမှုကန့်တဲ့ဆိုတဲ့စကားကအတော်လေးနေနေပါတယ် တော့ကျွန်တော်တို့မိသားစုလူတို့ရဲ့ခီးပေါ်လာမှုကတည်းကဆိုရင်အဲ့ဒါသူတို့ရဲ့ဆက်နေတဲ့တစ္ဆေဝိဇ္ဇာအားလုံးမှာပြောင်းဆက်ဖြစ်တယ်လေနော်အချို့ပြောရင်တော့သူတို့လူမှုစုဘဝကိုပေါ်တိခဲ့တယ်နော်နံပါတ်၃ချက်ကဒီကျွန်တော်တို့ဒီခိုင်ပြင်းတွေကနော်ဒီလူမျိုးမွတ်စလင်တွေရဲ့နိုင်ငံသားစီစီရေးတပ်ပြတိတ်တာကဒီနေ့ချင်းဒီမကေမကြမကြီးမရနော်ဖြစ်နေတယ်လူကြီးရလို့ဇဝဇဝဖြစ်နေတယ်ဒီမျိုးလင်းချက်ကတော့နော်သူတို့ကကင်းမဲ့တဲ့ပုံစံလိုဖြစ်နေတယ်အဲ့ဘာမှကျွန်တော်တိရကြတယ်လို့မသိရဘူး။ဗတိယတပိုက်။ဒါနဲ့တည်းချက်ကကျွန်တော်ပြီးခဲ့တဲ့ဒီမတ်လ30ရက်နေ့မှာကျွန်တော် WhatsApp တွေက expire ဖြစ်သွားပြီလို့ကျွန်တော်နိုင်ငံတော်ကနေကြေညာတယ်။နောက်မေလ30ရက်ဒီမတ်လပြင်ဖို့အဲဒီအရေကိုပြန်လဲအဲ့နေရလို့ဒီလိုပဲကျွန်တော်ကကြေညာထားပါလေ။ဆိုတော့ဒီအချက်၄ချက်ကိုကျွန်တော်တို့ဒီပုံမှန်မူတည်ပြီးတော့မှကျွန်တော်တို့ဒီခိုင်ပြင်းတွေကနော်ဒီမျိုးစိလေရုံးညာရရလေ။ဆိုတော့ဒီဒီလိုနဲ့ကြီးချကမပြေမချမရမရဇဝေဇဝဖြစ်တော့အဲ့ဒီကျမနော်အားလုံးတော့ဖတ်ခါတာမဟုတ်ပါဘူးအဒီကသွားတဲ့ဒီပေါ့ဒီလူကြီးကဒီအချက်တွေကိုအခြေခံပြီးမှအဲသွားတယ်ဒီဟာတွေကလည်း rule book ဖြစ်ပါတယ်လို့ကျွန်တော်သုံးပြပါတယ
်ဟုတ်ကဲ့ခုနကဥရှိမောင်ပြောထားတဲ့အထက်မှာမြန်မာနိုင်ငံဘက်ကလှည်စည်းပြေးတီထွက်ခွာရဆိုတာကဘယ်နေရာကဘယ်ဒေသကထွက်ခွာတာလဲစခန်းတွေဒီဒုက္ခသည်စခန်းတွေကလားတခြားဘယ်နေရာတွေကလို့သိထားပါလဲ
ကျွန်တော်တို့ဒုက္ခတွေသခင်ရလည်းဖြစ်ပေါ်ပါလေ။နောက်တစ်ခါဒီလူမောင်ကိုပြေးကြရရဲ့ကျွန်တော်တို့ဒီလဲလဲလဲသွားလာလုံရှားတိုင်လို့ကျွန်တော်တို့ဒီကြောက်တော်မျိုးနဲ့နောက်တစ်ခါဒီဘက်ကကျွန်တော်တို့ဘူတီတော်နော်ပြီးလို့ရှိရင်မောင်တော်ပေါ့နော
်။ဟုတ်ကဲ့။
အဲ့တော့အဲ့ဒီဘူကြောက်တော်တော့ဘူတီတော်တော့ဒီရဲ့အားလုံးကသူတို့တက်သွားတဲ့နေရာကတော့ဒီများသောအားဖြင့်ဒီမောင်တော်တောင်ပိုင်းကနေရာတွေဖြစ်ပါလေ
။ဟုတ်ကဲ့ပါခင်ဗျာ။ဥရှိမောင်ကျေးဇူးပါ။ခုနဥရှိမောင်ပြောသမျှကိုကျွန်တော်အချင်းချုပ်ရမယ်ဆိုရင်တော့သူကတော့ပြောတာကဒီလှည်စည်းပြေးဒုက္ခသည်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကသွားတဲ့လူရှိလို့မြန်မာဘက်ကလူတွေလည်းရှိပါတယ်တဲ့။မြန်မာဘက်ကလူတွေဘာကြောင့်လို့ထွက်လဲဆိုတဲ့အရင်းမြစ်ပြဿနာကိုသူပြောတဲ့အခါမှာအဲဒီသူတို့ဒေသတွင်းမှာခီးသွွားကန့်သတ်မှုတွေ၊တွာလာခံကန့်သတ်ခံမှုတွေ၊နိုင်ငံသားဖြစ်တည်မှုဆိုင်ရာပြဿနာတွေဒီပြဿနာတွေကိုထောက်ပြပါရခင်ဗျာ။ကျွန်တော်မျိုးသားလွတ်တော်ကုစလေဦးလှဆွေကိုမေးချင်ပါတယ်။ဦးလှဆွေကြားပါလားခင်ဗျာ။
ကြားပါတယ်
ဟုတ်ကဲ့ဦးလာဆွေခုနကကျွန်တော်ပြောသလိုပါဒီလှည်စည်းပြေးဒုက္ခသည်တွေရဲ့ကိစ္စကမြန်မာနိုင်ငံကတချို့ပါဝါလေလို့အခုကပြောနေပါလေအဲ့တော့ဒီကိစ္စအရင်းမြစ်ပြဿနာကိုဈေးမြစ်ကိုဖြည့်ရှင်းဖို့တိုက်တွန်းတဲ့အခါကျတော့ပြဿနာဈေးမြစ်ကဘာလို့ယူဆပါလဲ
မြန်မာနိုင်ငံကအဲ့ဒီလိုပါရဲဆိုရင်တောင်မှသူတို့ရဲ့ origin country ကတော့ဘင်္ဂလားဒေ့ရှ်ပဲဘာဖြစ်လို့ဆိုတော့သူတို့ကမြန်မာပြည်ကို transit လို့သဘောထားပြီးတော့ခေတ္တလာရောက်တဲခုနေရင်ကနေဟလာတစ်စပြာမီထွက်ခွာတဲ့အခါမှာမြန်မာပြည်ကိုအသုံးချတာဖြစ်တယ်။ဒါကြောင့်မို့လို့သူတို့ပြေးသွားတယ်ဆိုတာဟာမြန်မာပြည်ကလူပါတယ်ဆိုတော့မှသူတို့ကဒုက္ခနိုင်ငံသားကမရှိတဲ့သူသို့မဟုတ်နိုင်ငံသားကလုပ်ရင်ငါရမှမသေးကြပါဘူးကွာဆိုတဲ့လူတွေကပြေးတာပဲဖြစ်တယ်။အဲ့ဒါဟာသူတို့ရဲ့ origin tree ဟာဘင်္ဂလားဒေ့ရှ်ဖြစ်တယ်။ဟုတ်ကျွန်တော်ဒီလိုပြောချင်တယ်ကြာဟုတ်ကဲ့
။ကျွန်တော်ဥဖေတန်းကိုလေးလိုက်မတင်ချင်ပါလေဥဖေတန်းကြားပါလားခင်ဗျ။
ဟုတ်
ကဲ့ဥပေတန်ခုနကပြောသွားလို့ပါဥလားဆွေပြောတယ်ဥရှိမောင်ပြောတယ်ဒီပြဿနာလှည်စည်းပြေးဒုက္ခသည်တွေရဲ့ပြဿနာဇိမ့်မြက်ကဥဖေတန်ရဲ့အမြင်ကိုသိချင်ပါတယ်ခင်ဗျာဥဖေတန်ကတော့ RNDP ပါတီရပါဟု
တ်ကဲ့ကျွန်တော်တို့နှစ်ပိုင်းတော့เนาะကျွန်တော်ဘင်္ဂလားဒေ့ရှ်ပြဿနာကတော့ရှိပါတယ်အဲလူတွေပောက်ကွဲပြီးတော့အဲဆောင်းကြီးခက်ခဲတဲ့ပြဿနာပေါ့ကျွန်တော်ရခိုင်ပြည်နယ်ရဲ့ပြဿနာကတော့ဟိုဒီဘင်္ဂလီတွေအမြင်နဲ့အဲ့မှာဟိုအခြေခံဆောင်းဝင်နေပေါ့เนาะကျွန်တော်ဘင်္ဂလီတွေမကပ်ပါဘူးကျွန်တော်ဒါတိုင်းဒီနယ်လုံးမှာရှိတဲ့အဲဒီပြည်သူတွေဟာရှားဝင်နေတဲ့ပြည်နာနဲ့အခက်အခဲတွေအများကြီးကြုံနေရတဲ့ကာလဖြစ်ပါတယ်။အဲတော့ကျွန်တော်တို့ရခိုင်ပြည်လေးပဲအဲနေ့စဉ်ဒီလိုကနော်ကျွန်တော်တို့ဟိုညာနဲ့ထောင်နဲ့ရှိပြီးတော့ဒါချစ်ပြောင်းလူသားတွေဒီအိုင်းတို့ဒီမားတို့ဒီလူတို့သွားနေရတာအများကြီးပါပဲ။အဲဒါကပါလဲဆိုတော့အခြေခံရှားဝင်နေမဖြစ်စုံဘူးကြာဒီကန်ဒီနယ်မှာပျော်ရှင်းရှင်းပြောရရင်ခင်းနှတ်မအောင်တော့မစားနိုင်တဲ့လူတွေများလာတယ်အဲ့တော့သူတို့ကအဲ့လိုဟိုနေတဲ့ဒီတရားလာယူတရားမျက်နှာကျိုးသွားရောက်နေတာပဲဖြစ်ပါလေအဲ့ဒါမှဘီလီလည်းပါတယ်ခင်ဗျအဲ့တော့ဘီလီတွေအနေနဲ့ကတ်နေမှာရှိတဲ့ပုံကိုယ်တွေအနေနဲ့လည်းအစားဝတ်တွေမပြည့်စုံဘူးဆိုရင်လည်းကျွန်တော်တို့နော်ဟိုကျွန်တော်တို့ဒီခိုင်ရှင်းရတာလူသားသားတွေတော့ပဲရှိပါတယ်အဲ့သူတို့လည်းအဲ့လိုချီအခြေအနေဆိုးတာမဟုတ်ပါဘူးနောက်ကဘူးတော်မောင်တို့ကလည်းအဲ့လိုပဲလေလေလေလေသွားလာနိုင်တဲ့ကိစ္စမျိုးတွေရှိပါတယ်အဲ့လိုအစားအဟင်းမှနှိမ့်စက်လို့နိုင်ငံရေးအချင်းအဲ့လမ်းဦးရင်အမြင်မကြည့်လို့သူတို့ဟိုမတရားဆက်ဆံလို့အဲ့လိုမျိုးမဟုတ်ပါဘူးညအဲ့လိုမျိုးဆိုရင်သူတို့ကအဲ့လောက်ကြီးတွားနိုင်ရအကြောင်းမရှိဘူးခုဒါမှလူကုန်ကူးမှုဆိုတဲ့ပြဿနာကိုကျွန်တော်ထပ်မစဉ်းစားလို့မရဘူးအဲ့ဘာလို့ဆိုတော့ဒီတယောက်ကိုအလကားပို့ပေးတာမဟုတ်ကြတော့တပိတ်ကနေ၅သိန်းကြီးသူတို့အကုန်ကြခံတွားနေကြတာ ပမာဆင်းရဲတာကြားနာနေမတော်နိုင်ပါဘူး။ငွေရစုဆောင်ပြီးတော့နော်တကယ်ဒုက္ခတွေမဟုတ်တဲ့လူတွေကစီးပွားရေးအရမြေတိဒီတိအလားအဲ့ဒါရေချီယာမျက်နှာမှုဒေတာကိုဟိုဆုံးပြီးတော့စီးပွားရေးကတွားနေရတာပဲကိုမြင်ပါတယ်ခင်ဗျ။အဲ့ဒါကြောင့်တို့ကဒါဟိုနိုင်ငံရေးနဲ့မပတ်သက်ဘူး။ဟောပြီးတော့ဒီလိုလူအခွင့်အရေးရှုပ်ပေါက်တာနဲ့မပတ်သက်ဘူး။ပတ်သက်တယ်ဆိုရင်တော့မှမဖြစ်တော့ပဲဖြစ်ပါလိမ့်မယ်ခင်ဗျ။ဟု
တ်ကဲ့ပါ။အဲ့
ဒါကြောင့်တို့ကတော့ဒါအခြေခံအချင်းချင်းရင်ဒေတာရဲ့စီးပွားရေးကျက်တဲ့မှုပေါ်မှာကျွန်တော်ရခိုင်မျိုးပြည်လူရောအဲ့လိုရခိုင်မျိုးတော့ကုန်းရောင်းလာသွားတယ်ပြည်လူရောတော့ရေနားလာသွားတယ်အဲ့လိုသွားနေကြတာဖြစ်တဲ့အတွက်အဲဒါကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ကိုချက်ချင်းစီတဲ့အဲဒီလိုအလားတူမတရားမှုမှနှိပ်စက်မှုတွေပြန်မှန်မဆိုင်တဲ့အဲကျွန်တော်ရခိုင်ဒေတာရဲ့စီးပွားရေးနော်ကျွန်တော်ရခိုင်ဒေတာနိုင်ငံရဲ့ဆုတ်ပြေများရတာနဲ့နော်ကိစ္စဆက်ဆက်ရတာကျွန်တော်တို့ပြစ်ပေးထားတယ်အလားကျွန်တော်အမေခံဒေတာတခုဖြစ်နေတဲ့အတွက်နဲ့ဒီလိုချင်းချက်တဲ့မှုတွေကနောက်ပိုင်းမှာဒီလိုဒီအစိုးရအပြုံလိုက်ကြောင်းရှိပြီးတော့ net တိတိချောက်ပြရတဲ့အပိုင်းကိုရောက်တာပါလို့ကျွန်တော်ကတော့ပြောချင်ပါတယ်
ဟုတ်ကဲ့ဥပဒေကျေးဇူးပါလေးလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်ဥရှေမောင်ကိုမေးချင်ပါတယ်ခုနဥလဆွေတို့ဘာလို့ပြောသွားတဲ့အထက်မှာဒီ boat people လေစီးပြေးဒုက္ခတွေဟာအရင်မြစ်ကသူတို့လာတာကဘင်္ဂလားဒေ့ရှ်ဖြစ်တယ်မြန်မာနိုင်ငံကို transit အနေနဲ့လို့သုံးကြပါတယ် transit အနေနဲ့သဘောထားပြီးလာတယ်လို့သုံးပါတယ်ဥရှေမောင်ရဲ့အမြင်သိချင်ပါတယ်
ဒီရတော့တော်အမြင်ကျွေးသွားတယ်ကျွန်တော်အဲ့ဒါကိုဘယ်လိုမှတူပါဘူးခုနကပြောလို့ဘန်ဒါလဒီကစားလူကအဲလာတယ်မြန်မာနိုင်ငံကိုဖြန့်စစ်လုပ်တယ်ဆိုတော့ကျွန်တော်ပြီးတော့ကသူတို့ဒီမြန်မာကျန်းမာရေးကိုဖြတ်ပြီးမှဒါဖြန့်စစ်လုပ်တာဖြစ်ကုန်ဖြစ်နေပါတယ်ဆိုတော့သူတို့ရဲ့ destination ကတော့မြန်မာနိုင်ငံမဟုတ်ပါဘူးအဲ့တော့ခုနကကျွန်တော်တို့တော့ပြည်သူ့တော်ကိုယ်စားလှယ်ဥပဒေပြောသွားတယ်လို့အဲသူတို့ကခုနပြောတဲ့ရေကြီးရမြေမြေရသွားကြတယ်နော်ကျွန်တော်ရခိုင်မျိုးသားလေးသွားတယ်ကျွန်တော်တို့ဒီစီရီလေးသွားတယ်ကျွန်တော်တို့ကမှသူတို့ကမင်းအကြီးကသွားတာကဒီမလေးကြပါဆိုတော့ကျွန်တော်တို့ကဥမာတစ်ခုပြောရရင်2000နှစ်ကနေအခု2015ဒီအပြင်တော့မနေပါဘူးအဖြစ်အပျက်အကြီးကပြောရရင်ကျွန်တော်မွန်ပြည်နဲ့ရေးမျိုးပါလေဘူးဒီတော်ကမောင်တော်ကကျွန်တော်တို့ဒီမြောက်ဦးကသူတွေကလူတွေကအဲဒီရတော့နော်ကျွန်တော်တို့ကြွားရင်းနဲ့သူတို့ရောင်ဒီတိုင်းမှာမိတယ်မွန်ပြည်နဲ့ရေးမျိုးမှာမိတယ်မိတဲ့အခါကျတော့သူတို့ကိုပြန်ခေါ်လာတယ်ပြန်ခေါ်လာဒီမှာကျွန်တော်တို့ရခိုင်ပြည်တော်ကိုပြန်ကြပေးတယ်အဲ့မှာကျွန်တော်တို့ပြန်ပြီးတော့ပို့ပေးတယ်အဲတချို့လည်းအဲ့ဒီမှာတော့ကျွန်တော်တို့ဒီဒီနေပြောပို့မှတွေရဟောအဲသူတို့အဲ့လိုမျိုးပြစ်တယ်ပါလို့ပေးတာလည်းရှိတယ်ဆိုတော့အခုလည်းကအဲ့ဒီပို့တွေရဘန်းနေပြည်ကနေလာပြီးမှမြန်မာနိုင်ငံကို transit လုပ်လို့ဆိုရင်သူတို့ကကျွန်တော်ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရတော့ကျွန်တော်လောက်ဝကကစီမံပြီးတော့ပြန်လေနေရာချပေးတာလို့ပို့ကြောက်ကိုပို့ပေးတာတော့မရှိပါဘူးအဲ့တော့ transit တဘောနဲ့လာရကြတာကသူတို့ international water ကနေတွားလိုက်ခါမှလေအချို့အားတွေကိုမိရကြည့်ပါလေ။ဟိုတနေ့ကလည်းကျွန်တော်တို့ဟာပေါ့နော်ဟိုရခိုင်ပြည်နယ်ရုပ်ပြောသလိုအဲဟာပေါ့နော်လူ၁၀ယောက်ကိုမိတယ်။အဲသူတို့ကလည်းမိတာနဲ့ချက်ချင်းဟိုတနေ့ကိုပို့ပြီးတော့ဒီတနေ့ကလည်းပြည်နယ်သားဆိုတော့အဲသူကဒါလက်ခံတော့ပေါ့။ဘယ်လိုလဲလဲအခုကျွန်တော်တို့ပြောတာကဒီမြန်မာနိုင်ငံအပြန်ထွက်သွားတဲ့လူတွေကိုကျွန်တော်ကအဲ့ဒီဒေသကပြည်သူတွေတို့ဖြစ်တဲ့အတွက်ဒီကိစ္စနဲ့ဖြစ်တဲ့အတွက်ဒါပြည်သူနဲ့ကျွန်တော်အနေနဲ့အဖြစ်အတွက်ဆက်ဆံမှုရှိတဲ့အတွက်ဒါကျွန်တော်ပြတာပ
ါ
နိုင်ငံသားတိကျတော့နိုင်ငံသားကမရှိတာတော့ပြနိုင်တယ်ဒါပေမဲ့ဒီနိုင်ငံကပြီးတော့ဘာလို့မရှိတာလဲကျွန်တော်ခဏခဏလွတ်တော်ထဲမှာပြောတာဒါကကျွန်တော်ပြတော်ပူစီလေးကြီးတွေအားလုံးကြားပြီးပြရတဲ့အတိုင်းပါပဲအဲဆိုတော့1990ခုနှစ်မှာမြန်မာတိုင်းနိုင်ငံတို့မှာအနေနဲ့မဟုတ်ဘူးနဲ့တိုက်ဆောင်ကြတဲ့ဒီနဲ့နိုင်ငံသားစုစုတက်တဲ့ဒီကလုပ်ခဲ့ပေမဲ့ကျွန်တော်ရခိုင်ပြည်နယ်မှာတော့အကြောင်းမျိုးနဲ့နောက်ဒီမြန်မာတကုံတရားပုံစံနဲ့မပေးပြထားရလားမပေးပြထားတဲ့အတွက်ကျွန်တော်တို့ကဒါဒီဒီတွေကနိုင်ငံသားကြက်ကြမရှိဘူးဘယ်တော့လဲ1990ခုနှစ်ကစပြီးတော့လက်ကပ်ကိုတိုက်ဆောင်ပေးခဲ့တာ
ဟုတ်ကဲ့
ကျွန်တော်တို့ကအဲ့ဒီလက်ကပ်ပြတာကကျွန်တော်မနေ့ကနေ့ကပဲခုနကကျွန်တော်တို့ဗရာဂျီအမိတ်နဲ့မဇ္ဈိမ30တရားမှာအဲကျွန်တော်ပြဖြစ်လိုက်တာဆိုတော့အစကတည်းကဒီလိုနိုင်ငံသားစီစဉ်ရေးလုပ်ပြီးတော့စီစဉ်ရေးတက်ပြတဲ့ပုံပြရမှာမဖြစ်တဲ့နှစ်ပေါင်း20ကြာတော့မှအဲဒီလိုအကြမ်းတော့ပေးရတဲ့ယာယီတက်ကလည်းလက်လက်ကိုလည်းရုပ်ပြကြတော့ယာယီလက်လက်ကိုရုပ်ပြရပါပါဒါပေမဲ့ကျွန်တော်အမြင်ရရုပ်ပြနေဆိုရင်အဲသူတို့ကတခုခုပေးပြီးမှရုပ်ပြနေပြီပုံကတော့ဝတ်ကြတယ်အခုကဘာမှမပေးသေးနဲ့ပြန်လေရုပ်ပြတော့ဟိုဒါတူကင်းတဘောတို့တခုပေးရတယ်အဲဒီကဟိုဒါလေးကိုကျွန်တော်တို့ကဒီချိုးရတော့ကတည်းဖြစ်ပြီးတော့ဒါသူရဲ့အနာဂတ်အတွက်အဲဒီမျိုးနဲ့ပြေးနေတယ်ဖြစ်လို့ဒီလိုဆုံးပြတာပါ
ဒါကြောင့
်ဒီလူတွေကနိုင်ငံသားစီစီတက်ပြမရှိတဲ့အတွက်မြန်မာနိုင်ငံကမဟုတ်ဘူးဒါကတခြားနိုင်ငံကလည်းလာပြီးတော့ transit လုပ်တယ်လို့ပြောလို့ရှိတော့ဒီတကယ်ပဲဘယ်လိုနိုင်ငံကလာပြီးမှပြည်လူကြောင့်မှတွားရတဲ့လူတွေနဲ့ကျွန်တော်တို့ရခိုင်ပြည်နယ်ကနေတွားရတဲ့လူတွေ တန်တန်ပါဘူးလို့ကျွန်တော်ဒီလိုပဲ
ဟုတ်ကဲ့ဦးရှင်မောင်ကျေးဇူးပါကျွန်တော်ဒီကျွန်တော်တို့ view သတင်းတောက်ကုစင်လက်အောင်ကိုလေးလိုက်မော်တင်နေပါလေကုစင်လက်အောင်ကြားပါလားကုစင်လက်အောင်ကရခိုင်ဒေသမှာအဲ့ဒီဒေသကိုသွားပြီးတော့သတင်းရိုက်ကူးမှုတွေလုပ်ခဲ့တယ်ဆိုတော့အဲ့ရအတွေ့အကြုံတွေကျွန်တော်သိချင်ပါလေကုစင်လက်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကုစင်လက်သွားတဲ့အတွေ့အကြုံရဆိုရင်အဲ့ဒီမှာခုနပြောလို့ဒီဒီမွတ်စလင်လူနည်းစုတွေဒုက္ခသည်စခန်းတွေဘာတွေရောကုစင်လက်အောင်ရောက်ဖြစ်လာခင်ဗျာအဲ့မှာ
ဟုတ်ကဲ့ဟိုကျွန်တော်သွားခဲ့တာဒီ2012ခုနှစ်ကျော်လာပြီးဒီဘာဘာအေတီယိုနေပြီးတော့ကျွန်တော်သွားခဲ့တာပေါ့နော်ဒီ2012ခုနှစ်လိုမှာလာပေါ့အဲ့ဒီမှာကျွန်တော်စစ်တွေ့မျိုးပေါ်မှာရှိတဲ့ဒီဟိုမွတ်စလင်ဒုက္ခသည်စခန်းရောဒီရခိုင်ဒုက္ခသည်စခန်းတွေရောက်ခဲ့ပါတယ်အဲ့အဲ့ဒီမှာတွေ့ရတာတော့ဒီဒုက္ခသည်စခန်းတွေမှာဒီမွတ်စလင်လူမျိုးတွေရောဟိုဒီရခိုင်လူမျိုးတွေရောအများကြီးဖြစ်နေတာတွေ့ရတယ်ဒါပေမဲ့မွတ်စလင်လူမျိုးတွေကတော့ပုံများတာပေါ့နော်ဒီအင်ဂျာလူမျိုးတွေပေါ့
အခုဒီ boat people တွေလှည့်စည်းပြေးထွက်ကြတဲ့လူတွေကတော့အဲ့ဒုက္ခသည်စခန်းတွေကဖြစ်ဖို့များလားဘယ်လိုယူဆရလဲဘယ်လိုသတင်းမျိုးကြားလဲ
ကျွန်တော်တော့ပြစ်နိုင်ပါတယ်အဲ့ဒီဒုက္ခသည်စခန်းလူတွေလည်းပါမယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီပြဿနာတွေဖြစ်လာတာအခုဆို3နှစ်နီးပါးလောက်ရှိပြီဒါပေမဲ့ဒီဒုက္ခသည်စခန်းတွေကတော်တော်အခြေအနေဆိုးတဲ့အနေအထားရှိတော့လူတွေကဟိုစောင့်ဝင်နေရေးတော်တော်ခက်ခဲတဲ့အနေအထားရှိတယ်အဲ့ဒီကြောင့်အဲ့ဒါကြောင့်ပဲအဓိကဟိုရေကြီးအမျက်နွေရာတနေရာရောဒီမျော်လင့်ချက်နဲ့သူတို့ကဒီနေရာကိုစွန့်ခွာပြီးစွန့်စားပြီးတွားကြတယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ကုစလကျေးဇူးပါလေလိုင်းပေါ်မှာခဏနေပြီးပါအောင်ကျွန်တော်ဥလဆွေလေလိုင်းပေါ်ပြန်ရအောင်ဥလဆွေကြားပါလားခင်ဗျာ
ကြားတယ်ဗျ
ဟုတ်ကဲ့ဥလဆွေခုနကဥရှိမောင်ပြောသွားတဲ့အထဲမှာဒီနိုင်ငံသားဖြစ်မှုပြဿနာကိုပါသူကပြောပါတယ်ဒီလူတွေကနိုင်ငံသားဖြစ်မှုပြဿနာလည်းရှိဖြစ်တယ်ကန့်သတ်ခံရတယ်ရှိတဲ့ကြောင့်သူတို့ထွက်ခွာသွားကြရပါတယ်အဲ့တော့အချိန်ကသူတို့တခုထောက်ပြတာ1990ခုနှစ်ကနိုင်ငံသားစစ်စီကတ်တွေလုတ်ပြတဲ့အချိန်မှာသူတို့ရခိုင်ပြည်နယ်မှာသူတို့လုတ်ခွင့်မရလိုက်တော့နိုင်ငံသားဖြစ်မှုဆုံးရှုံးခဲ့တယ်လို့ပြောပါတယ်ခင်ဗျာဒီမွတ်စလင်လူနည်းစုကိစ္စကိုဥလရှိရောဘယ်လိုပြောချင်ပါလဲ
ဟုတ်ကဲ့တော်တော်ယုံကြည်မှုရှိတဲ့လူကတော့ဘယ်မှပြေးစရာမလိုဘူးပေါ့နောက်ကျောလုံးတဲ့လူကတော့မပုံစံအစ်စ်ခံနိုင်ရမှာပေါ့
ကျွန်တော်ဥဖေတန်းကိုပဲအဲ့ကိစ္စမေးချင်ပါလေဥဖေတန်းခုနဥွှေမောင်ပြောတဲ့ကိစ္စနဲ့ပတ်သက်လို့ဥဖေတန်းရဲ့အမြင်လေးလည်းသိချင်ပါလေ
သူပြောတာကတော့ဒီနိုင်ငံသားကတ်မရှိလို့ဖြစ်ပြရတယ်ပေါ့နော်အဲ့ဒါကတော့ဟိုကျွန်တော်အဲ့ဒါကြတော့ကျွန်တော်မထောက်ခံနိုင်ဘူးကြာနိုင်ငံသားကတ်ရှိတဲ့ကျွန်တော်တိုင်းဒေသတွေလည်းဒီလိုရတော့နေကြတာပဲဟိုနိုင်ငံကတာကတ်မရှိဘူးသူခွေးရေးဆုံးရှုံးပါတယ်ဆိုတာကတော့တပိုင်းပေါ့ဒါပေမဲ့အခုကြောင်းရှိပြီးတော့လူသားတွေတွားနေကြတာကတော့နိုင်ငံချာကအဲနိုင်ငံတာကတ်နဲ့မဆိုင်ဘူးကတော့သူရဲ့ဒီလိုရအရာပဲတွားနေတာပြီးတော့နိုင်ငံသားဆိုတာကအဒီအင်္ဂလိပ်တွေအနေနဲ့ကျွန်တော်တို့လည်းနော်နှစ်ပေါင်းဟိုများစွာနေထိုင်ခဲ့တဲ့လူရှိတယ်လို့ဒီနေ့နှစ်ပတ်လဲဝင်ရောက်ပြီးတော့ခိုးဝင်နေကြတဲ့တကယ့်နိုင်ငံကအင်္ဂလိပ်လည်းရှိကြပြအဲ့တော့အဲ့လိုရောနောဒေတာတခုမှာကျွန်တော်တို့ကလူ့လက်စွဲနဲ့အဲ့တော့ကျွန်တော်တို့ကအကုန်လုံးကလားတမျှကိုနိုင်ငံသားပါဆိုပြီးတော့အဲ့လိုအတိမတ်ပြုဆိုတာဘယ်နိုင်ငံမှမဖြစ်ဘ
ူးဒီမှာကျွန်တော်ဥပ္ပေတန်ကိုကျွန်တော်တခုမေးချင်တာကခုနကရခိုင်ပြည်နယ်ရဲ့အခြေအနေကိုဥပ္ပေတန်ပြောပါတယ်တော်တော်လေးစဉ်းစားရဖြစ်နေတဲ့စားရေးတောက်ရေးပြဿနာရှိတယ်ဒီလိုအခြေအနေမျိုးမှာရောဘင်္ဂလားဒေ့ရှ်လူတွေကဒီလိုဖြစ်နေတဲ့အခြေအနေမှာလာပြီးတော့ပြန်ပြီးခိုးဝင်သွားဗမာပြည်ပြည်ဝင်လာပါမလားဗမာပြည်မှာစိုးရွားနေတဲ့အခြေအနေရှိနေတော့
ဒီလိုရှိတာရှင်းရတယ်ကရှင်းရမှာမကဘူးသူကလေလူတွေပောက်ကွဲတဲ့နိုင်ငံတစ်ခုဖြစ်နေတော့နေစရာကြောချစရာနေရာတောင်မရှိတော့ဖြစ်နေတယ်။ချမ်းကျင်နေလို့ရှိတဲ့နေရာတစ်ခုမှာကျွန်တော်နိုင်ငံရဲ့လူတွေတုံးစားလောက်နေကြဗျာ။ရှင်းကားကြည့်ပေါ့အ ਨੇ စုံတော့ကျွန်တော်နိုင်ငံလာရင်တော့ဟိုအဲ့လောက်ကြီးအခြေအနေနေစရာတစ်ခွက်လောက်တော့ရမှာပေါ့။အဲ့လိုအကုန်လုံးတော့မဆိုးကြပါဘူး။ဒါပေမဲ့သူတို့ကြီးကအ ਨੇ ချင်းရာခိုင်နှုန်းအချို့တစ်ဝက်ဆိုတော့ကျွန်တော်တို့နေရာမှာတော်တော့အခက်အခဲရှိပါတယ်။သူကအိန္ဒိယလည်းဆိုပေါ်ပြီးတော့ဝင်ရောက်နေကြတယ်ဗျာအိန္ဒိယဆိုတော့ပြတ်တယ်သူတို့လိုင်းပြတ်တက်တာပဲကျွန်တော်တို့နိုင်ငံမှာသူတို့လက်ခံတာဗီဒီယိုရိုးတူရဲ့အမေဒီယိုရှိနေတော့ကျွန်တော်တို့ကဖြစ်ဖြစ်ရမှာပေါ့ဖြစ်ဖြစ်တဲ့အခါမှာကျွန်တော်တို့ကဖြစ်ဖြစ်တဲ့နိုင်ငံသားဥပဒေနဲ့ဖြစ်ဖြစ်ရည်ပထမကငကားမင်းစီမံချက်နဲ့ဖြစ်ဖြစ်တော့လေအဲ့ဒီအဖြစ်သေးမှခံပြီးထွက်ပြေးရတယ်ဗျာနောက်ဆင်းမစီမံချက်နဲ့လက်ခံရတယ
်
အခုတခါဖြစ်ဖြစ်မဲ့လို့တော့လေသူတို့ကဖြစ်ဖြစ်မခံဘူးအခုကခြေကောင်ဗီဒီယိုနဲ့၆ပါဆိုလို့လေဝင်ကြတဲ့ပဲ၆မှာအဲ့လိုနိုင်ငံရေးပြောကပူးနေတဲ့ဒီကခုနေတဲ့ဒီမျိုးတမျိုးနေနဲ့ဒါ80ခုနိုင်ငံသားဥပဒေနဲ့အစစ်အစစ်ခံနိုင်မှသာဒီတူကနိုင်ငံသားဒီတူကနိုင်ငံခြားသားဆိုတော့ပေါ်လာမှာ
အဲ
့ဒါကြောင့်ကျွန်တော်တို့ကအဲ့ဒါဆုံးရှုံးနဲ့ဆုံးရှုံးနဲ့ထားပါဦးရောရောကျေကျွန်တော်တို့ကဒါဟာလားအထူးသတ်ဒီတိုင်တောင်ခွင့်ပြိတ်ကြတယ်အဲ့နောက်ပိုင်းမှာနိုင်ငံသား6ပါတို့နိုင်ငံတော်အစိုးရကပြောထားတယ်အဲ့တော့လျှောက်ပြီးတော့ရုပ်ကြီးကျွန်တော်တို့ဘက်ကလည်းပြင်နေမှာပဲကျွန်တော်တို့ကအငငယ်ရနေလာတဲ့နိုင်ငံသားတွေကြတော့လေဒီအင်ဒီရီကြတော့ကျွန်တော်ကနိုင်ငံသားဖြစ်တယ်ကျွန်တော် one to one တာနဲ့ကြိုးဆိုမှာပါ
ဟုတ်ကဲ့ခင်ဗျာ
ဒါပေမဲ့နှစ်ပါးလာတဲ့လူတွေကြတော့ကျွန်တော်လက်မခံနိုင်ဘူးဒါဥပဒေနဲ့ချုပ်ပြရမပေးကြမှုဘူးနောက်ကျွန်တော်ကလက်လို့ဆိုပေလို့လို့တော့မရဘူးဥပဒေအတိုင်းပဲဖြစ်မှာပါခင်ဗျာ
ဟုတ်ကဲ့အ
ဲ့တော့ဖုံးချုံမချုံချုံဆိုတာကလည်းဥပဒေအတိုင်းပဲဖြစ်ပါလိမ့်မယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ကျွန်တော်ဥလဆွေကိုပြန်တင်ခြင်းပါလေသူကလည်းကားမောင်းနေနေပြောတဲ့ခါကျဥလဆွေကလည်းအခုကားတော့ရပ်ထားယူဥလဆွေကြားပါလားခင်ဗျာ
ကြားရ
ဟုတ်ကဲ
့ဟုတ်ကဲ့ဦးလာဆွေခုနဦးလာဆွေပြောတာလည်းပြတ်သွားလို့ပါခုနပြောသလိုပါဒီဟိုဟာဦးရွှေမောင်ပြောသွားတဲ့အထက်မှာနိုင်ငံသားဖြစ်မှုပြဿနာတွေနဲ့ပတ်သက်လို့ရောခီးသွားလာမှုကန့်သတ်ခံရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရောပါပါတယ်ဒီမွတ်စလင်လူနည်းစုတွေရခိုင်ပြည်နယ်အတွင်းမှာဒီအခြေအနေနဲ့ပတ်သက်လို့ရောဦးလာဆွေအမြင်သိကြပါလား
ကျွန်တော်ပြောမယ်ဒါအရိယခိုင်ကြီးကမှရှိတဲ့မွတ်စလင်မိသားစုတွေကအိမ်တိုင်းမိဘကလည်းလည်းဒါမှရှိတယ်သူတို့တားပြီးလုပ်နေတယ်အိမ်တိုင်းမိဘကသူတို့သွားနေကြတယ်အရိယပြည်နယ်ပြကနဲ့သူတို့ရက်တီးပြီးတာအဲ့ဒါသူတို့ဘယ်လိုကြီးလဲဆိုတာဒတ်တလိုက်ပို့သူတို့လူချင်းလို့သွားကြတယ်ကျွန်တော်ဆိုတာတော့ပုဂ္ဂိုလ်ကိုအစ်စစ်ခံနိုင်တဲ့သူကဘယ်တော့မှဆက်မပြေးဘူးသူကအစ်စစ်မခံနိုင်လို့ကပြေးလာလို့ကျွန်တော်ယူဆတယ်ပြဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ချက်မေးချင်တာကဒီကျွန်တော်တို့ဒီသူတို့ခေါ်တော့ Ranger ပေါ့ဒီ Ranger တွေဒီမြန်မာနိုင်ငံထဲရှိလာတဲ့ပြဿနာကအရင်အစိုးရဆက်ဆက်ကလှုပ်လာတဲ့ပြဿနာလို့လည်းယူဆမှုတွေရှိပါတယ်ဦးလာဆွေအဲ့ပေါ်မှာဗာများတုံ့ပြန်ကြပါလေ
အစိုးရဆက်ဆက်လို့အဲဆွဆွဲလို့ရှိရင်တော့တစ်စိမ့်စိမ့်ဝင်လာနေတာဆိုရင်ပိုကောင်းတယ်ကြအဲ့လိုမျိုးပြောရမှာပေါ့အစိုးရဆက်ဆက်တိုင်းမှာတစ်စိမ့်စိမ့်ဝင်လာနေတာပဲအဲ့ဒီလိုမျိုးလည်းကြိုးရရတယ်ဒီမှာအခုဟာ
အခုမှပြဿနာကပိုကြီးလာတယ်အရင်တုန်းကဆိုးရတွေကဘာကြောင့်မကင်တွယ်နိုင်ခဲ့တာလဲကျွန
်တော်တို့ချက်စီရောခတ်ထားတာလက်ချင်းပြပြီးပိတ်မထားနိုင်ဘူးလေမြေဆက်ဆိုတာကတကယ်လို့လက်မြစ်ဆိုတာလူတယောက်ခုံကူးလိုက်လို့ရတယ်ချင်းချင်းလေးရဲ့နောက်ပြီးတော့ကျွန်တော်တို့ဒီပင်လေတန်းကြီး BC တခုတော့ရတယ်ဖြစ်နေတဲ့ဝင်ရောက်ဝင်လာတဲ့အနေအထားဖြစ်နေတယ်ဗျဟုတ
်ဟုတ်ကဲ့ပါဦးလောက်ဆွေကျေးဇူးပါကျွန်တော်တော်ရရှင်ချို့လေးလိုက်မတင်ကြပါလေတော်ရရှင်နေလဲရှိနေတော့ဥပကျော်လေးလိုက်မမှာရှိပါလားအဲလိုရင်းနဲ့တူရှင်ပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတော်ပါကျေးဇူးတင်ပါတယ်ကျွန်တော်မောင်တော့ကမောင်တော့ကဥပကျော်ပါခင်ဗျာ
ဟုတ်ကဲ့ပြောပါ
ကျွန်တော်ကဦးလောက်ဆွေနဲ့ဥပသိမ်းပြောတာကျွန်တော်ခံခဲ့ပါတယ်ခင်ဗျာဒီကလူတွေဘာလို့ဒီကဟိုနေစီရဲ့ကျေးဇူးရလဲဆိုရင်ကျွန်တော်တို့ကအစ္စလာမ်ဘာသာဝင်တယောက်အနေနဲ့ဒီရတရနေတဲ့မှာဆွေးပြီးတော့အသက်ရှင်ရတဲ့နေနိုင်ရဲ့အကျဉ်းနဲ့လုံးဝမရှိတော့တဲ့အတွက်ဒီလူတွေတက်ကတော့တာဖြစ်ပါလေခင်ဗျာအဲ့ဒါတွေပါလေဆိုတော့အခုတော့ဦးရှင်မောပြောတဲ့နေရင်သာကိစ္စပါလေခရီးတော့လာဖို့ဖြစ်ကြတော့ပါလေအခုကျွန်တော်တို့ကဒီမှာအရက်ကရခိုင်တိုင်းတော်တွေကသာမန်ဆိုင်ရာတွေကပြုလို့ရှိရင်တို့ရုံမတော်လို့ကြီးရတို့လူတွေဆက်ဆံရပါတယ်ခင်ဗျာကျွန်တော်ကတရားခန်းနဲ့တရားကိုတော်လို့ကြီးဒီစားတရားတော်နေရပါတယ်ခင်ဗျာနောက်ပြီးတော့နောက်ဆုံးရုပ်စော့ဆုံးရာတီတော်မကောင်းရင်တော့မှဒီလူတွေကိုပဲအပြစ်ကိုရပါတယ်ခင်ဗျာကျွန်တော်ဆုံးပြီးတော့ဒီမှာအသက်ရှင်ရတဲ့နေလိုက်ပြန်လာလားလုံးဝမရှိတော့ပါနောက်ပြီးတော့မိဂလာတွေကဒီကိုဝီလာတယ်ဆိုတာလေလုံးဝမဟုတ်ပါဘာကြောင့်လဲဆိုတော့အဲ့ဒီမှာတို့တို့တိုက်ရင်တို့တို့လွတ်လပ်ပါလေခင်ဗျာ
ကျေးဇူးပါဥပကျော်ကြီးကျွန်တော်တို့နောက်တော့ရှင်တူလည်းရှိနေလို့ပါကိုကျော်အေးသိန်းရှိပါလားကျွန်တော်လူရင်းတူရှင်ဆွေးနွေးပြောဆိုလို့ရပါတယ်
ကျွန်တော်ကျော်အေးသိန်းပါ
ဟုတ်ကဲ့
ဒီစီစီပြဒုက္ခတွေလို့မဟုတ်ဘူးအဲ့ဒါလူတို့ကနေပြီးတော့မှဂျီနဲ့ဒီဘောကိုနေပြီးတော့စီစီပြမှစီဘောကြီးရတလိုက်ကိုရှာရတဲ့လူတွေလို့ကျွန်တော်ပြောချင်ပါတယ်အဲသူတို့ရှာရတဲ့ဘယ်လိုထွက်ရလဲကြောင်းနေစမှာဒီအခုမှဒီဖြစ်မှထွက်တော့မဟုတ်ပါဘူးသူတို့ကောက်စီထက်ကျွန်တော်ရခိုင်ပါကြောက်တော့နေရပါ
ဟုတ်ကဲ့
အဲ့ဒီအကြောင်းကိုပြပါရဲ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီလူတို့ကဘက်တလိုက်တော့ထွက်ကြတာနောက်ပြီးတော့ဘလို့ဆိုလို့ရှိရင်နိုင်ငံတကာအမျိုးရိုဟင်ဂျာစစ်ကြီးတွေမှနာမည်ပြည်စင်မှာသူတို့ကိုလည်းသူတို့ကိုအခွင့်အရေးချက်စစ်ပြီးတဲ့အတွက်ကြောင့်သူကတို့တာရီနိုင်ငံကိုထွက်ခွာဆွေးရတယ်ခင်ဗျအဲ့ဒါအကြောင်းနဲ့သူတို့ကသူတာရီနိုင်ငံကိုထွက်ခွာလို့ရရှိရအခုလိုတွေရတယ်တခြားတိုင်းရင်းသားတွေကလည်းအဲ့ဒီတွန်းစီရတယ
်ဟုတ်ကဲ့ပါအ
ဲ့သူတို့ကြတော့ဘင်္ဂလီဒီကိုရိုဟင်ဂျာလည်းတာမည်ပြည်တော့မှတို့ကမှနိုင်ငံတကာမှနိုင်ငံတကာတော့နေပြီးတော့တနာစီရပုဂ္ဂိုလ်ဒီလူအဲ့မျိုးဆင်ကြရဆင်ကြတော့မှသူတို့ကိုနိုင်ငံတကာဖိုက်ခွင့်ပြုနိုင်ငံတကာနိုင်ငံကိုထောက်ခွင့်ခွင့်ပြီးတဲ့အချက်ကြီးကြောင့်နိုင်ငံခြားကိုထောက်ရခင်ဗျ
ဟုတ်ကဲ့ဦးကျော်တေးတေးကျေးဇူးပါကျွန်တော်အခုပင်တိုင်းဆွေးနွေးသူတွေကျွန်တော်ပြန်ဖိတ်ခေါ်ကြမှာလေဦးဖေးတန်းခုနကပြောသွားတဲ့ထက်မှာဥပကျော်ကသူ့ရဲ့ခက်ခဲပြောပါတယ်သူတို့ဒေသတွင်းမှာဖိနှိပ်မှုတွေခံရတယ်ဌာနဆိုင်ရာဖိနှိပ်မှုတွေခံရလို့ပါတယ်မွတ်စလင်လူနည်းစုကထွက်ပြေးတာပါတယ်ဦးဖေးတန်းပါပြောချင်ပါလေခင်ဗျ
ဖိနှိပ်တယ်လို့သူတို့ပြောတာကတော့အော်ကျွန်တော်ရဲ့နော်နိုင်ငံတော်အစိုးရရဲ့ policy ကတော့အဲ့လိုအင်္ဂလိပ်လိုမှတ်တတ်ဖိနှိပ်တယ်ဆိုတော့ရှိမယ်မသိဘူးဒါပေမဲ့ခုနကလူပြောတဲ့အချက်မှာအာကျွန်တော်ဟိုတောက်ခါရှင်းတာတော့ပေါ့နော်သူတို့တော်ရင်လာရေးကန့်တတ်တယ်ဆိုတော့မှန်ပါတယ်သူတို့ဟိုကုဒေတာမှာတောင်းမလူလာလာတောက်ခွင့်နဲပါတယ်ဒီမှာဆိုရင်လုံးဝရိုးရပိတ်ထားတယ်အဲအဲ့လိုမျိုးတော့နိုင်ငံတော်အစိုးရရဲ့ policy တရားအနေနဲ့အဲဒါကသူတို့ဒီမျိုးတွေကတော့စံတတ်ထားတာကြီးတယ်ဒါတော့နိုင်ငံတော်လုံခြုံရေးရဥပဒေနိုင်ငံနဲ့အဲသူတို့ကဥ
လူဆက်တာဆက်သွယ်မှုများတော့ဒီဘက်နိုင်ငံလည်းခိုးဝင်လာတယ်များတော
့အဲ့
ဒါစီစီပြီးတော့ဟိုလုံးတဲ့အပိုင်းမှာပို့ပြီးတော့စိတ်ချရအောင်ကောက်ကစားတဲ့အပိုင်းတော့ရှိပါတယ
်ကြော်အေးသိန်းပြောသွားတဲ့ကြားမိမှာပါသူကတော့ပြောတာကရွန်ဂျာလို့ပြောလို့ရှိရင်နိုင်ငံတကာပို့ထွက်အောင်ကောင်းပါတယ်တဲ့ဥရှိမောင်ရဲ့အမြင်ခတ်တူတူလေးကျွန်တော်တို့ပြောပြပါအချိန်စိတော့မှာမဟုတ်လို့
အဲ့ဒါမောင်မဟုတ်ပါဘူးဒါလူတိုင်းလူတိုင်းမှာနော်ကျွန်တော်တို့ကိုယ့်ရဲ့ identity ကိုပြောဝင်ရှိပါတယ်
ဟုတ်ကဲ့ကျွန်တော်တို့ daily life session ချိန်ဆသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့လွတ်တော်မန်ဦးလာဆွေဦးရွှေမောင်ဦးဖေတန်းနဲ့ကျွန်တဲ့တော်ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်အကန့်အသတ်ကြောင့်မလို့ချို့ဒီဆွေးနွေးလို့တဲ့တော်ရှင်တွေကိုဖုန်းမခေါ်ပေးနိုင်တာကိုခွင့်လို့ပါခင်ဗျာ daily life session ဒီမှာပဲကျွန်တော်ကပြပ
ါဒါကတော့စနေနေ့ညတိုက်ရိုက်လီလိုက် season ကိုကိုသားညူက season တင်ဆက်သွားတာပါရှင်မြန်မာကျမတို့ရဲ့ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ24 32 49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်နေတဲ့လေးစည်းဘေးဒုက္ခတွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစား권ရရှိရေးဟာဘလောက်ထိအရေးကြီးသလဲတခြားဖြေရှင်းနိုင်မဲ့နည်းလမ်းတွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါ रे ခင်ဗျာ
အခုလို VOA မြန်မာပိုင်းရဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်နေပါရရှင်သောရရှင်တွေရဲ့အမြင်တွေပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါရရှင်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုရရန်နိုင်ကပြောပြမှာပါရှင
်။ဒုရဘဆော်ပိုင်းက IS သွေးကြော်တွေတင်ပိုက်ခဲ့တဲ့ရာမာဒီမြို့ကိုပြန်လည်သိမ်းယူဖို့အတွက်အီရတ်အစိုးရတပ်ဖွဲ့တွေနဲ့ပြည်သူစစ်တွေကိုစနေနေ့ကဆဲလွတ်လိုက်ပြီးဖြစ်ပါတဲ့အမေရိကန်ပြည်ထောင်စုစစ်ဖက်ကတော့သူတို့ဦးဆောင်တဲ့နိုင်ငံကညမောင်းတပ်ဖွဲ့တွေဟာအီရတ်နိုင်ငံရမာဒီ IS2 ရဲ့မာဂန်ဒီတာဖြစ်တဲ့မိုးစုံနဲ့ဘေဂျီရင်နံကျက်ဆက်ယုံဒီတာတပိုက်ကိုပြီးခဲ့တဲ့ညက22ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရခင်ဗျာ။ဆိုမာလီနိုင်ငံတောင်ပိုင်းမှာအယ်ရှာဘတ်စစ်သွေးကြော်တွေနဲ့အစိုးရတပ်ဖွဲ့တွေကြာစနေနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအနည်းဆုံးလူ45ဦးသေဆုံးသွားခဲ့ပါတယ်။တိုက်ခိုက်မှုတွေမှာအစိုးရဘက်ကစစ်သား19ဦးကြာပြီးတော့အယ်ရှာဘတ်စစ်သွေးကြော်တွေဘက်က26ဦးသေဆုံးခဲ့တဲ့အကြောင်းအော်ဒီဂဲခရိုင်ကော်မရှင်နာမိုဟာမက်အဘူကာက VOA ဆိုမာလီဌာနကိုပြောပါတယ်။လိင်လူချင်းစုံမဲ့သူတွေကိုတင်ဝင်လက်ထပ်ထိမ်းများခွင့်ပေးဖို့နဲ့ပတ်သက်ပြီးတော့ကမ္ဘာမှာပထမဆုံးလူမှုဆန္ဒခံယူပွဲကိုအိုင်လန်မှာပြုလုပ်ခဲ့တာမှာထောက်ခံတဲ့ဘက်ကအပြတ်သက်အနိုင်ရသွားပါတယ်။လိင်လူချင်းထိမ်းများလက်ထပ်တာကိုခွင့်ပြုဖို့အတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကို62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့တင်ဝင်ရလဒ်ဒီမှာဖော်ပြထားပါတယ်။တင်ဝင်မဲပေးနိုင်သူတွေက60ရာခိုင်နှုန်းပဲပေးပြီးတော့ဒါအိုင်လန်မှာ10စုနှစ်နှစ်ခုအတွင်းအများဆုံးမဲပေးကြတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှိတ်ချန်ရုရှားနယ်စပ်မှာကားဘုံးပောက်ကွဲခဲ့တဲ့အတွက်တပုံတွေရဲ့ထိတ်တန့်တက်မှုတဦးနဲ့6နောက်ထပ်6ယောက်ထပ်မံနေတည်ဆုံသွားခဲ့တယ်လို့ရုရှားလိုလာတဲ့ခွတော်ရီသမားတွေကပြောပါတယ်ဒေါ်နက်စ်မြို့ရဲ့အရှေ့မြောက်ဘက်မှ90လောက်မှာစနေနေ့ကကားဘုံးကွဲခဲ့တဲ့အတွက်တပုံတွေရဲ့အဓိကတည်ရင်မှုအိုလက်စီမော်စကိုဝိုင်နဲ့တခြားလူတွေတည်ဆုံသွားခဲ့တာလို့ပြောပါတယ်ခင်ဗျာစပိန်လာလီဂါမပေးပေါ်လုံးပွဲနောက်ဆုံးပွဲစဉ်မှာချန်ပီယံဘာစီလိုနာကအင်ဂွင်းနူကတ်မှာဒီပေါ်တီဘိုနဲ့2ဂိုးစီတည်ကျသွားခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ဒယ်ရီစမစ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင် VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပ
ါ
This program has come to you from the Voice of America, Washington.